Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American အတန်ရဲ့2024ခုနှစ် April 9ရက်နေ့တနင်္ဂနွေနေ့မနေ့ရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ website, Facebook နဲ့ YouTube စာမျက်နှာတွေကပါတပိုင်းတည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပတ်တန်လွှင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။6လအပြည့် Israel Hamas ရှစ်ပွဲချက်ချင်းအပြည့်ရဖို့ကုလအရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာအကြီးအကဲကတောင်းဆိုလိုက်ပါတယ်။ကုလအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တာဝန်ပေးခံရတာကိုအထူးဂုဏ်ယူကြောင်းဩစတြေးလျနိုင်ငံသားဝန်ကြီးဟောင်းဂျူလီဘစ်ရှော့ကပြောပါတယ်။ထိုင်းကချပြတဲ့မြန်မာအတွက်ကူညီထောက်ပံ့မှုအစီအစဉ်သစ်မှာစစ်ကောင်စီရဲ့ချက်ချင်းဤအဖွဲ့အဓိကပါနေတာကြောင့်စိုးရိမ်ကြောင်းအကူအညီပေးရေးအဖွဲ့တွေကပြောပါတယ
်။အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့ကုလသမဂ္ဂလုံခြုံရေးဆိုင်ရာအကြီးအကဲမြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်မြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေဘယ်လိုရှိနေပါသလဲဒီအကြောင်းမင်းမြတ်တင်ပြချက်ကိုဦးစွာနားတော်တာဆင်ရမှာဖြစ်ပါတယ်အဲ့ဒီနောက်အတို့အတန်ဒီမိုကရေစီလူ့ခွင့်နဲ့ကစ်ပြိုင်ကဘာအာရှနိုင်ငံရဲ့လျှာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကဘာသတင်းတွေကသုဒစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့ကိုငိမ့်ချန်းအေးကသတင်းတွေကိုတင်ပြပေးပါမယ်
Israel Hamas စပွဲဟာ April 9ရက်စနေနေ့မှာဆိုရင်6လပြည့်ပြီဖြစ်ပါတယ်ဒီစပွဲဟာ21ရာစုမှာအသေးပြောက်အများဆုံးပျက်စီးမှုအများဆုံးနဲ့မယံမနာတိုက်ခိုက်တဲ့စပွဲတစ်ခုလို့သတ်မှတ်ကြပါတယ်ကုလသမဂ္ဂရေးပေါ်ကယ်ဆယ်ရေးကွန်ရက်တာဝန်ခံဖြစ်တဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ် Martin Griffith ကတော့6လကြာလာပြီဖြစ်တဲ့ Gaza စပွဲဟာလူသားစာနာမှုအတွက်သက်ဆက်ဖောက်တဲ့လောက်ရတစ်ခုဖြစ်ကြောင်းပြောပါတယ်အောက်တိုဘာ9ရက်မှာ Hamas တွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း1200သေဆုံးပြီး240လောက်တစားခံဖြစ်ဖမ်းခံခဲ့ရကနောက်ပိုင်းမှာအစ္စရေးရဲ့တုံ့ပြန်ထိုးစစ်စတင်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကစလို့ပါလက်စတိုင်းတွေရောအစ္စရေးဘာနှစ်ဖက်စလုံးထိခိုက်ခံစားခဲ့ရတယ်လို့မစ္စတာဂရစ်ဖစ်ရဲ့စနေနေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါ့အပြင်ဂါဇာဒေသခံတွေအတွက်ကတော့စစ်ပွဲဖြစ်ပွားနေတဲ့6လတည်းတည်ကြည်ပျက်စီးမှုတွေအပြင်အခုဆိုလူတွေကြောင့်ဖြစ်လာတဲ့အငတ်ပေးစိုက်လာပြီးဖြစ်တဲ့အတွက်ဒီစစ်ပွဲကိုချက်ချင်းရပ်ဖို့ပါပတ်ကြားခဲ့ပါတယ်။ဒီစပွဲကြောင့်ဂါဇာမှာအခုချိန်ထိသေဆုံးသူပေါင်း3,300ကျော်ရှိနေပြီးဒီထဲမှာကလေးငယ်ပေါင်းက13,000လောက်ပါတယ်လို့ဂါဇာကျွမ်းဘာရေးဝန်ကြီးဌာနကရောကုလသမဂ္ဂ UN OCHA ရုံးကပါပြောပါတယ်ခင်ဗျာယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခါခီမှာရုရှားတပ်တွေက drone တွေမစ်ဆိုင်းဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူ6ဦးသေဆုံးခဲ့ရတယ်လို့စတက်ဦးဒဏ်ရာရခဲ့ရတယ်လို့ဒီသက္ကံအာဏာပိုင်တွေကပြောပါတယ်ရုရှားရဲ့မစ်ဆိုင်းဒုံးကျည်တွေကြောင့်မြို့တွေကလူနေအဆောက်အအုံတွေပြင်ဓာတ်ဆီဆိုင်တွေမူကြိုကျောင်းကဖေးဆိုင်တွေကားတွေပျက်စီးခဲ့ရတယ်လို့ခါခီဖ်ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။တောက်ကြာညတညထဲမှာလည်းရုရှားဘက်ကမစ်ဆိုင်းဒုံးကျည်6ဆင်းပြင်အီရန်လို့ရှားဟက် drone 32ဆင်းနဲ့ပစ်ခတ်ခဲ့တယ်လို့ယူကရိန်းလေတပ်ဌာနချုပ်ကပြောပါတယ်။ယူကရိန်းလေကြောင်းကာကွယ်ရေးတပ်ကပယ်ထိန်တပ်မစ်ဆိုင်းဒုံးကျည်3ဆင်းနဲ့ drone 28ဆင်းကိုပစ်ချခဲ့တယ်လို့ဒုတိယဗိုလ်ချုပ်ကြီးမိုက်ကိုလာအိုလက်ဖ်ကကြေညာချက်ထုတ်ပြန်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးရုရှားဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိပေမဲ့ယူကရိန်းဘက်ကလည်း rocket ဒုံးကျည်တွေနဲ့ရုရှားကိုပစ်ခတ်ကြောင်းရုရှားစစ်တပ်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ32.32 kHz 9335နဲ့9383 5.49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505လို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင်
။တနင်္ဂနွေနေ့ခင် VOA သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ် April 9ရက်နေ့ကတာဝန်ပေးအပ်ခြင်းခံရတဲ့ Australia နိုင်ငံသားဝန်ကြီးဟောင်း Julie Bishop ကသူ့အနေနဲ့ဒီလိုအထူးတန်တမာအဖြစ်ခန့်အပ်ခံရတာကိုအထူးပဲဂုဏ်ယူမိကြောင်းသူ့ရဲ့လူမှုကွန်ရက်စာမျက်နှာကလည်းကြေညာချက်ထုတ်ပါတယ်။သူအနေနဲ့ကုလသမဂ္ဂအထွေထွေညီလာခံပေးအပ်ထားတဲ့လုပ်ပိုင်ခွင့်တာဝန်နဲ့2022ခုနှစ်ဒီဇင်ဘာလကလုံခြုံရေးကောင်စီကချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တွေကိုကူညီဖို့လှုံ့ဆော်သွားမယ်လို့ပြောပါတယ်။သူ့ကိုအခုလိုခန့်အပ်လိုက်တာကိုလည်း American Australia အစရှိတဲ့နိုင်ငံတကာအပါအဝင်မြို့သားညွေအစိုးရ NUG တို့ကလည်းကြိုးစုံကြောင်းညင်ညာချက်တွေအသေးစိတ်ထုတ်ပြန်ခဲ့ပါတယ်။မြို့သားညွေအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကတော့မြန်မာပြည်မှာနိုင်ငံတွင်းပြည်ပခါတွေဖြစ်နေတာကိုဖြေရှင်းနိုင်ဖို့နဲ့စနစ်ပြောင်းလဲဖို့ရာကုလသမဂ္ဂရဲ့ခိုင်မာအားကောင်းတဲ့ခေါင်းဆောင်မှုကဏ္ဍနဲ့ကျေပြတ်တဲ့လုပ်ပိုင်ခွင့်လိုအပ်နေကြောင်းသူရဲ့လူမှုကွန်ရက်ကထုတ်ပြန်ခဲ့ပြီးအထူးတန်တမာဂျူလီဘစ်ရှော့ကိုကြိုးဆိုကြောင်းနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ကြောင်းပြောပါတယ်။ မေရိကန်နိုင်ငံရဲ့ဌာနတိုင်ပင်ခံဒဲရစ်ရှိုလီကတော့အရေးပါတဲ့ဒီယာတူအခန့်ကဏ္ဍအတွက်အပြည့်အဝထောက်ခံပံ့ပိုးမှုတွေပေးသွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။စပေးသင်မြန်မာနိုင်ငံအတွက်ထိုင်းနိုင်ငံရဲ့အကူအညီပေးအစီအစဉ်တက်ကစစ်ကောင်စီလက်အောက်ခံမြန်မာနိုင်ငံချက်ချင်းဒီအဖွဲ့လိုအဖွဲ့အစည်းတွေကြောင့်ထိရောက်မှုမရှိနိုင်ဘူးလို့အကူအညီပေးအဖွဲ့တွေကထုတ်ဖော်ပြောဆိုနေကြပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာစည်းညံကိုထိုင်းနိုင်ငံတစ်ဆင့်ပေးပို့တဲ့အဆိုပြုချက်ကိုအာဆီယံကသဘောတူထားတာပါ။ဒါပေမဲ့မြန်မာနိုင်ငံချက်ချင်းဒီအသင်းပါဝင်အာနာသိစစ်ကောင်စီထိန်းချုပ်ထားတဲ့အဖွဲ့အစည်းတွေကတစ်ဆင့်ပဲကုညီပေးလုပ်ငန်းတွေလှုပ်ဆောင်ရတာကတိုက်ပွဲကြားကဒုက္ခသည်တွေစီအကူအညီတွေဖြန့်ဝေပေးဖို့အခက်အခဲရှိနေတယ်လို့ကယ်ဆယ်ရေးအဖွဲ့တွေနဲ့ကြမ်းကြက်သူတွေက VOA ကိုပြောပါတယ်။အဖွဲ့အစည်းတွေကိုစစ်ဆိုးကစိတ်ကြက်ရွေးချယ်ပြီးသူတို့ရဲ့ညွှန်ကြားချက်နဲ့လှုပ်ဆောင်တာပါ။စစ်တပ်ကြောင့်ဒုက္ခရောက်နေတဲ့သူတွေကိုပေးဖို့အကူအညီတွေကိုစစ်တပ်စီပဲလွှဲပြောင်းပေးတာကကောင်းမွန်တဲ့လှုပ်ဆောင်ချက်မဟုတ်ဘူးလို့ထိုင်းမြန်မာနယ်စပ်ညွန်းမြန်မာဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးဆောင်ကဗီဒီယိုကိုပြောပါတယ်။အာဆီယံအကူအညီပေးရေးအေဂျင်စီအကြီးအကဲဟောင်းအယ်လီနာကမန်းကလည်းမြန်မာစစ်စိုးရကလှုပ်ဆောင်တဲ့ဘလို့အကူအညီမျိုးကမှမျက်မျက်တတရှိမယ်လို့ယုံကြည်နေမှာမဟုတ်ကြောင်းပြောပါတယ်။မြန်မာနိုင်ငံလိုပြည်ပကနဲ့အချက်တဲမှအကူအညီပေးတာထက်အကူအညီပေးတဲ့ပုံစံနဲ့ဘသူကအကူအညီပေးတယ်ဆိုတာကပိုအရေးကြီးတယ်လို့လည်းထောက်ပြထားပါတယ်များ။မြန်မာနိုင်ငံကအွန်လိုင်းလိမ်လည်တဲ့လုပ်ငန်းတွေမှာလူကုန်ကူးခံခဲ့ရတဲ့ဖိလစ်ပိုင်နိုင်ငံသား6ဦးကိုပြန်ခေါ်ယူနိုင်ခဲ့ကြောင်းဖိလစ်ပိုင်လူဝင်မှုကြီးကြပ်ရေးဌာနကစနေနေ့ကသတင်းထုတ်ပြန်ပါတယ်။မနီလာအခြေစိုက် inquirer.net သတင်းဌာနရဲ့ဖော်ပြချက်မှာလူကုန်ကူးခံရသူကမြို့သား4ယောက်နဲ့မြို့သူ2ယောက်ဖြစ်ပြီးဧပြီလ4ရက်နေ့ကပြန်ရောက်လာတဲ့ဆိုပါတယ်။သူတို့က2023ခုနှစ်တုန်းကမြန်မာနိုင်ငံကိုခီးသွွားဧည့်သည်တွေဖြစ်ဝင်ရောက်ခဲ့တာပါ။အဲဒီမှာသူတို့ကလိမ်ဆိုက်ဘာလိမ်လည်တဲ့လုပ်ငန်းတွေမှာလုပ်ကိုင်မှုတိမ်သွင်းခံရခဲ့ရတယ်လို့ဆိုပါတယ်။သူတို့ဟာလောက်ခလာစားလဲအနေငယ်ပဲရခဲ့တယ်လို့ရုပ်ပိုင်းဆိုင်ရာနဲ့စေပိုင်းဆိုင်ရာထိခိုက်မှုတွေလည်းကြုံတွေ့ခဲ့ရတယ်လို့အာနာပိုင်တွေကပြောပါတယ်။သူတို့မြန်မာနိုင်ငံရဲ့ဘယ်နေရာမှာအဲ့မှာအလုတ်ခိုင်းစေခံခဲ့ရတယ်ဆိုတော့ရှင်းလင်းလင်းမသိရပါဘူး။ဝင်မှုကြီးကြပ်ရေးဌာနအကြီးအကဲရဲ့မီဒီယာဖြည့်ကြားချက်မှာတော့ဖိလစ်ပိုင်နိုင်ငံသားအများပြားဟာအွန်လိုင်းအလုတ်ကမ်းလှမ်းချက်တွေကတစ်ဆင့်အဲ့ဒီလိုရာဇဝတ်လုပ်ငန်းတွေမှာအလုတ်လုပ်ဖို့လှည့်စားခံခဲ့ရကြောင်းပြောပါတယ်။လူကုန်မှုခံရတဲ့တားကောင်တွေဖြစ်နစ်နာဆုံးရှုံးမှုတွေမဖြစ်စေဖို့မက်လုံးတွေအများပြားပေးထားတဲ့အလုတ်တွေကိုသတိထားဖို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်ညာ။
သတင်းတွေကိုကိုငိမ့်ချန်းအေးကတင်ပြပေးသွားတာပါကုလသမဂ္ဂရဲ့လုံခြုံရေးဆိုင်ရာအကြီးအကဲနေပြည်တော်ကိုတွားရောက်တာကိုကြည့်ရင်အာဏာသိမ်းစစ်တပ်အနေနဲ့လုံခြုံရေးအာမခံချက်မပေးနိုင်တော့ဘူးဆိုတာကိုကုလသမဂ္ဂကသုံးသပ်လာတာဖြစ်ကြောင်းဝါရင်အကြီးတန်းတန်တမန်တူကထောက်ပြလိုက်ပါတယ်ကုလသမဂ္ဂရဲ့လက်ထောက်အတွင်းမှုချုပ်တူဖြစ်တဲ့ကုလသမဂ္ဂဘေးအန္တရာယ်ကင်းရှင်းရေးလုံခြုံရေးအကြီးအကဲဂျေးလ်မစ်ရှူဟာဧပြီလ4ရက်နေ့ကစစ်ကောင်စီပြည်ထရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းစစ်ကောင်စီသတင်းတွေမှာဖော်ပြခဲ့ပါတယ်ဒီအကြောင်းအရအစုံအလင်ကတော့ဆက်သွယ်မေးမြန်းထားတဲ့ကိုငိမ့်ချန်းအေးကပြောပြပေးမှာပ
ါကုလသမဂ္ဂရဲ့လုံခြုံရေးဆိုင်ရာအကြီးအကဲတာဝန်ဟာကမ္ဘာတဝန်းကကုလသမဂ္ဂရဲ့လုပ်ငန်းတွေဘေးကင်းရေးနဲ့လုံခြုံရေးအခြေအနေကိုကြီးကြပ်ကုခဲ့ပြီးစမ်းစစ်သုံးသပ်ရတာပါလူသားချင်းစာနာထောက်ထားမှုအကူအညီပေးနေသူတွေအသက်အန္တရာယ်ချင်းချောက်ခံရမှုအခြေအနေနဲ့ဘေကင်းလုံခြုံရေးဆိုင်ရာအခြေအနေတွေကိုအတွင်းမှုချုပ်ကိုတရက်အစီအခံစာတင်ပြရသူလည်းဖြစ်ပါတယ်အခုနေပြည်တော်ကိုသွားခဲ့တဲ့မစ္စတာဂျိုင်းစ်မစ်ရှဲဟာဆိုရင်ယူကရိန်းလိုလုံခြုံရေးချင်းချောက်ခံနေရတဲ့နိုင်ငံကိုလက်တလောနှစ်တွေထဲမှာသွားရောက်ခဲ့သူလည်းဖြစ်ပါတယ်နိုင်ငံရေးဝန်ကြီးဌာနမှာနှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်နေတဲ့ဝါရင့်တန်တမန်တူဖြစ်တဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကတော့သူ့တက်တန်းတစ်လျှောက်ဒီလိုဌာနကဒီလိုမျိုးယာတုနဲ့မြန်မာပြည်ကိုလာတာဟာပထမဆုံးချိန်ဖြစ်ပြီးထူးခြားမှုရှိတယ်လို့ပြောပါတယ
်။ဘာကြောင့်ထူးခြားလဲဆိုတဲ့ဥစ္စာအလုံးသိရဲ့ဘောနော်ဘိုးရင်တော့လည်းအီရတ်တို့ဘာလို့မှဟိုဘောနော်ဒီအဲလုံခြုံရေးစီးကျိုးပေါက်ပြီးတော့သူတို့ UN ရုံးနေပါလေ။အဲထိခိုက်ခဲ့တဲ့ဥစ္စာမျိုးတွေရှိခဲ့ဘူးနော်။ဒါကြောင့်အခုဆိုရင်အဲဘာဖြစ်ပြောကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဒီစစ်တပ်အနေနဲ့ဘောနော်လုံခြုံရေးအမခံချက်မပေးနိုင်တော့ဘူးဆိုတဲ့ဥစ္စာကိုလူသုံးသက်လာတယ်လို့တော့ကျွန်တော်ဒါသုံးသက်မှုပါเนาะသုံးသက်လာတယ်လို့တော့မြင်တယ်ဒါကြောင့်လည်းပေါ့เนาะအခုလိုမျိုးဟိုခီးစဉ်သွားပြီးတော့သူတို့ဝန်တန်းနေเนาะဝန်တန်းနေဆိုတဲ့အခါမှာပေါ့เนาะသူတို့ UN International Staff လည်းရှိမယ်ကျွန်တော် Local Staff တွေလည်းရှိမှာပေါ့เนาะလုံခြုံရေးဝန်တန်းနေရဲ့လုံခြုံရေးနောက်ပြီးတော့သူတို့ရဲ့ UN အစအဦးတွေရဲ့လုံခြုံရေးအတွက်ကိုလည်းသူထူးကြီးပြုဟိုကိစ္စတော့ဆွေးနွေးဖို့သွားတယ်လို့တော့ကျွန်တော်ယူဆပါတယ်နော
်လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့အဖွဲ့အစည်းတွေကိုပံ့ပိုးကူညီနေတဲ့ Insecurity Insight ရဲ့မှတ်တမ်းတွေကိုကူကားပြီးဥရောပကော်မရှင်ရဲ့2024ခုနှစ်အတွက်မြန်မာနိုင်ငံလူသားစာနာမှုအချက်အလက်ဆိုင်ရာထုတ်ပြန်ချက်ထဲမှာတော့
စစ်တပ်ကအနောက်သိမ်းပြီးနောက်ပိုင်းနိုင်ငံအတွင်းအကူအညီပေးဝန်ထမ်းတွေရဲ့အခြေအနေကတိတိတသားဆိုးရွားလာနေပြီးပြီးခဲ့တဲ့3နှစ်အတွင်းမှာအကူအညီပေးလုပ်သား40ဦးသေဆုံးက35ဦးဒဏ်ရာရခဲ့တယ်လို့15ဦးပြန်ပေးဆွဲခံရက212ဦးဖမ်းဆီးခံထားကြောင်းဖော်ပြထားပါတယ်။ဒါကြောင့်ကုလသမဂ္ဂရဲ့လက်ထောက်အတွင်းမှုချုပ်အဆင့်ရှိတဲ့လူမျိုးရေးဆိုင်ရာအကြီးအကဲရဲ့နေပြည်တော်ခီးစဉ်ကမြန်မာနိုင်ငံရဲ့ဆိုးရွားယိုယွင်းလာနေတဲ့အခြေအနေကိုထင်ဟပ်နေတယ်လို့လည်းတမတ်ကြီးဦးကျော်မထွန်းကသုံးသပ်ပါတယ
်။ဒီခီးစဉ်ဒီမကောက်ဘောနော်ဒီကုလသမဂ္ဂအတွင်းမှုချုပ်ယုံက spokesperson ပြောတာတို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့ပြောကြားချက်တွေကိုထောက်ရှုရင်ပေါ့နော်ဒီမြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေကတော့အတိုင်းအတာတစ်ခုထိ view ပြရမယ့်အခြေအနေရောက်လာပြီဆိုတဲ့ဥစ္စာတွေတော့သူတို့ဒီမှတ်ယူသုံးသပ်ထားတဲ့အနေအထားမျိုးရှိပါတယ်။ဒါကြောင့်ဒါဒီခီးစဉ်သွားလိုက်ခြင်းဥစ္စာပို့ပြီးတော့ပေါ့နော်အဲထပ်လောင်းပြီးအတီးပြုတ်လိုက်တဲ့အဲသဘောမျိုးရှိတယ်လို့တော့ကျွန်တော်မြင်ပါတယ
်။စစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံပိုင်သတင်းစာတွေမှာ April 5ရက်နေ့ကဖော်ပြချက်မှာတော့ကုလသမဂ္ဂလုံခြုံရေးဆိုင်ရာအကြီးအကဲဟာစစ်ကောင်စီရဲ့ပြည်တွင်းလုံခြုံရေးဆိုင်ရာအဓိကတာဝန်ရှိတဲ့ပြည်ထောင်ဝင်ဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့တွေ့ဆုံအောင်မှာကုလသမဂ္ဂဝန်ထမ်းတွေဘေကင်းရင်ခီးသွားလာခွင့်နဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအခြေအနေတွေဆွေးနွေးခဲ့ကြောင်းဖော်ပြထားပါတယ်။စစ်ကောင်စီရဲ့ဒုတိယဝန်ကြီးချုပ်တူလည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဦးတန်းဆွေကတော့ကုလသမဂ္ဂလုံခြုံရေးဆိုင်ရာအကြီးအကဲနဲ့တွေ့ဆုံအောင်မှာကုလသမဂ္ဂဝန်ထမ်းတွေလုံခြုံရေးအလေးပေးဆောင်ရွက်နေကြောင်းနဲ့နိုင်ငံတော်ခီးသွားလာခွင့်အတွက်လည်းအတက်နိုင်ဆုံးဆောင်ရွက်ပေးနေကြောင်းပြောခဲ့တယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်များ။
ကိုငိမ့်ချန်အေးတင်ပြတော်တာပါအခုဆက်လက်ပြီးတော့ဒုအတန်အစီအစဉ်ကိုတင်ဆက်ပါမယ်မြန်မာနိုင်ငံမှာအစ္စလမ်ဘာသာကိုးကွယ်သူတွေခွဲခြားဆက်ဆံခံနေရတာနဲ့အခွင့်အရေးဆုံးရှုံးနေတဲ့အခြေအနေတွေကို Frontier မြန်မာရဲ့ဒုအတန်အစီအစဉ်မှာတင်ပြထားပါတယ
်ဆိုတော့ဒီပြောမယ်ဆိုရင်အလိုက်ကျေးဇူးမှာဒီနေ့လူမျိုးအစ္စလမ်ဘာသာကိုကြောင်းပလိုက်တယ်ပေါ့
ကကစီကပူပါလူမျိုးလဲဆိုတော့လူမျိုးတစ်မျိုးကသူ့ဘာသူ့တတ်မှတ်လို့ရတယ်သူ့ဘာသူ့တတ်မှတ်ပဲခွင့်ရှိရမယ်ဒါလို့ခွင့်ရတယ
်မွတ်စလင်တွေဟာမြန်မာနိုင်ငံကအုပ်ချုပ်ရေးရန်နေရာရဲ့လုပ်ငန်းစဉ်တွေမှာခွဲခြားဆက်ဆံခံနေရတာကြားခဲ့ပါပြီဒါပေမဲ့ဒိုးအတန်နဲ့စကားပြောခဲ့တဲ့မွတ်စလင်တွေနဲ့တက်ကြွလှုပ်ရှားသူတွေကတော့ဆီယာနာတင်လိုက်ကလေးကအခြေအနေတွေကပိုဆိုးလာပြီအဲ့ဒီတရားမျှတမှုရှိတဲ့ကိစ္စတွေကိုတိုင်ကြားလို့မရဖြစ်နေတယ်လို့ဆိုကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်ဆောင်းပါးကိုတော့ဒိုးအတန်ရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အသံတွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။အခုမြန်မာလူမျိုးအစ္စလာမ်ဘာသာဆိုတဲ့နေရာမှာဒီအတိုင်းရေးပြီးပါမယ်တလုံးတစ်ပါးလာမှာမပြောင်းပါဘူးလို့ဒုပူဇင်ကအကြီးကြီးကြီးပြီးတော့ပြီးတော့တကယ်ဆောက်ဆိုရင်တော့ကျွန်တော်စဉ်းပြောင်းမယ်ဆိုတဲ့အလိုက်ရဲ့အချိန်မှာဒီနေရာလူမျိုးအစ္စလာမ်ဘာသာလို့ကြောင်းပလိုက်တယ်ပေါ့ဒါကျွန်တော်ကိုယ်တိုင်ကြုံတွေ့ရတဲ့အတွေ့အကြုံပေါ့အတင်းအားမဟုတ်ပေါ့လေလေပြီးတော့ကြောင်းတယ်လို့တော့ပြောလို့ရတယ်ကွာတတိသုံးချိန်တော့ပြေးပြီးတော့တကယ်တမ်းထွက်လာတော့ဂျင်နီယာစ်နာလို့ထွက်လာတယ်ပြီးလို့ရှိရင်ငါကအဟောင်းမြင်းတာပြီးတော့ချက်ချင်းချက်ပြီးတော့ပြန်ပြေးလိုက်တယ်ပေါ့
ဥပြည့်စုံကရန်ကုန်မြို့ကအသက်40ကျော်အရွယ်အစ္စလမ်ဘာသာဝင်တစ်ယောက်ပါသူ့မှာမိသားစုရှိပြီးအသေးစားစီးပွားရေးလုပ်ငန်းတစ်ခုကိုလုပ်ကိုင်နေပါတယ်သူ့ဘိုးဘေးတွေဟာရှေးမြမာပြည်တွေလက်ထက်ဖြစ်တဲ့ဆလေးရာစုမှာစခဲ့တဲ့အင်းဝါခက်ကလေးကမြန်မာနိုင်ငံမှာနေထိုင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လအနည်းငယ်တုန်းကတော့သူဟာလောက်ဝကလို့ခေါ်တဲ့မြို့နယ်လူဝင်မှုကြီးကြပ်ရေးရုံးတစ်ခုကိုသွားခဲ့ပါတယ်။လက်ရှိမှာစစ်ကောင်စီက electronic သက်သေခံ EID စနစ်တွေကိုအသက်သွင်းနေပါတယ်။ပြည်သူတွေအနေနဲ့နိုင်ငံကူးလက်မှတ် passport ရဖို့အတွက် electronic သက်သေခံကတ်ခေါ် smart card လိုပြီးတော့အဲ့ဒီ smart card အတွက် EID စနစ်မှာအိမ်တော်သူစီရင်တွေကိုစီစစ်ကြရပါတယ်။ဥပြည့်စုံရဲ့အိမ်တော်သူစီရင်မှာသူ့ကိုပမာလူမျိုးအစ္စလမ်ဘာသာဝင်လို့ဖော်ပြထားခဲ့ပေမဲ့ EID စနစ်မှာတော့အိန္ဒိယလူမျိုးအစ္စလမ်ဘာသာဝင်လို့လာဝကအရာရှိတွေကပြောင်းလဲလိုက်ပါတယ်။သူတို့ရဲ့သဘောထားအပေါ်သူတုံ့လောက်ခဲ့ရပါဗျ။တော့
ဘာသာပြောလဲဆိုတော့မဟုတ်ဘူးလေ။ဘာမို့လဲဆိုတော့အိန္ဒိယဆက်ပြောင်းလို့။အဲပြောင်းဘူးလို့လည်းပြောင်းအောင်ဆိုတာဒီကောဒီကောတကယ်လို့ဘာသာပြောင်းလို့ရှိရတယ်။
Islam ba da wen tiao phit de lu lu khun yi tat jaw lu sha du tiao le phit de ko ye u ga do a khu lu khwe ja sat san mu ri phit ni da ha le shi jin thong ni de 1982 nai ngan da u bri chaung lu so wa de di u ri ha nai ngan da ga lu khun yi san nong ni ne ma kai ni bu lu we phan na ri che che pyet pyet shi ke ba de a di u bri ha nai ngan da ae nai ngan da ne nai ngan da pyu kwin ya du so yi a myo sa 3 myo khwe ja tha ba de a di de ma naw so 2 myo ga nai ngan da khun yi ne ne be ya ja ba de
Luke Shudogani, Dota Lucin, Novia, Nabatica, the Pogosis and the Ubri Kunaga, Luke, you would chop up with your chest in a look at Ubri, Marulas, Nangatama, Roma, and Musa to Luke Legari. Nangatia Pibuka, Dangla Pomachi can. No, you know, Nabatica, Kayakasika, Ku, Palu, Mules, Lumu to Muga, Truba through Tamaluya, Truba through Tama and Kushia, and Luke Yu. Now, Kayakashin Kunaga, Lamakana do new.
ဟုတ်ကဲ့ပါရှင်ကိုလည်းကအတိမမပြူဘူးဆိုတဲ့လူမျိုးသူတို့ကအတင်းပေးရဆိုကြတာကလူတယောက်ရဲ့လွတ်လပ်စွာနောက်ထိုင်ပဲခွေလွတ်လပ်စွာယုံကြည်ခွေအားရကိုလို့ချုပ်ပါလိုက်တာပဲ။
ညီမနိုင်ငံရဲ့အုပ်ချုပ်ရေးရန်ကြီးအမမွတ်စလင်တွေကိုခွဲခြားဆက်ဆံတာကအသေးဆန်းတော့မဟုတ်ပါဘူး။ဒါပေမဲ့ဒုအတန်ကစကားပြောခဲ့တဲ့သူတွေကတော့ 2021 February အာဏာသိမ်းမှုအပြီးမှာအခြေအနေတွေပိုဆိုးလာတယ်လို့ဆိုကြပါတယ်။ တကြွလှူရှားသူတွေကလည်းပြီးခဲ့တဲ့အရက်သားအစိုးရလက်ထက်မှာတော့ငါအနည်းဆုံးတော့အဲ့ဒီခွဲခြားဆက်ဆံမှုတွေကိုတိုင်ကြားလို့ဒါမှမဟုတ်အယူခံတင်လို့ရသေးတယ်လို့ဆိုပါတယ်။ဒါပေမဲ့အခုတော့မဖြစ်နိုင်တော့ပါဘူး။ဦးမြောင်ကရန်ကုန်မြို့ကစင်ကြေဖုန်းရက်ွက်တစ်ခုမှနေတာပါ။သူနဲ့သူ့အမျိုးသမီးရဲ့မိဘဘိုးဘွားတွေဟာကိုလိုနီခေတ်ကတည်းကမြန်မာနိုင်ငံမှာနေခဲ့ကြတာပါ။ နေရောက်ကအဲ့ဒီမှတ်ပုံတင်ခဲ့ရဖို့လနည်းနည်းပဲကြာတာပါ။နေပြီးတော့တင်လာတာမကြသေးဘူး။သူတို့စကားတော့ရှင်းတယ်။ဟိုအမိန့်စာမကြဘူးပေါ့။ဒါကခုနမမကြသေးဘူး။နေပြီးတော့အားဒီဘာလို့လဲ။ဟိုဘာဒီပြင်ဆင်မှုလုပ်သေးတယ်အဲ့လို။တခါတော့တွားရင်တခါတွားရင်တခါ။အကြောင်းမျိုးစုံပြချိန်ဆွဲတာပေါ့။မှတ်ပုံနေဟာမြန်မာနိုင်ငံက၄စဉ်ဘဝမှာအရေးပါနေပါတယ်။လူငယ်တွေဟာစစ်ကောင်စီကိုအင်တိုက်အားတို
အလုံးလုံးဝင်မပုံနေရအဓိကကြရတယ်ပြီးတော့အလုံးရှင်နေရလဲဘာသာလူမျိုးခွဲကြရလဲမပုံနေမရှိနေနေဒါသာနေပြီးနေကလားဆိုရင်နေရာမပြေးခြင်းမှုအခန့်ခြင်းမှုပြီးတော့ကလားကုံဒီမှာတွားလျှောက်တော့လဲထုံနီး၎င်းအတိုင်းပဲအဲသူကလည်းဟိုရှင်းရင်းပြောရရင်ဟိုကြောက်တရားတွေရှိတဲ့အခါကျတော့အာမခံဘူးလို့အာလို့အဲ့လိုမျိုးနေရှိကြတာပေါ့
စစ်တပ်ကရေးဆွဲခဲ့ပြီးတော့စစ်ကောင်စီကလက်ရှိအချိန်အထိလက်ခံကျင့်သုံးနေသေးပဲလို့သူတို့ကိုယ်တိုင်ထုတ်ပြောထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်း၈ပုံမှန် 348 မှာနိုင်ငံတော်သည်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်၏မြေသီးနိုင်ငံသားကိုများလူမျိုးစာတိကိုယ်ဝယ်ရာဘာသာယာရုဌာနန္တရအစဉ်အတန်းယဉ်ကျေးမှုအမျိုးသားအမျိုးသမီးဆင်းရဲချမ်းသာတို့ကိုအကြောင်းပြု၍ခွဲခြားမှုမရှိစေရလို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့တကယ်တမ်းမှာတော့ဥပြည့်စုံတို့လိုလူတွေဟာသူတို့ရဲ့တိုင်းရင်းသားအဖြစ်ကရုပ်သိမ်းခံလိုက်ရပြီးမွတ်စလင်အများပြားဟာအစိုးရရုံးတွေမှာအလွန်အမင်းကြံ့ကြာမှုတွေလက်ငွေတောင်းခံမှုတွေနဲ့နှိမ်ချဆက်ဆံခံရတာတွေကြုံနေရပါတယ်မနန်နာကမြန်မာပြည်တောင်ပိုင်းကပြည်နယ်တစ်ခုမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်အမျိုးသမီးတစ်ယောက်ပါသူမိတ်ဆွေတွေအကူအညီတောင်းလို့မြို့နယ်လာဝကရုံးနဲ့နိုင်ငံကူးလက်မှတ်ထုတ်ပြီးရုံးတွေကိုမိတ်ဆွေတွေနဲ့အတူဒီနှစ်အစောပိုင်းကသူရောက်ခဲ့ပါတယ်။အဲ့ဒီမှာဝန်ထမ်းတွေရဲ့အစ္စလမ်ဘာသာဝင်တွေကိုခွဲခြားဆက်ဆံမှုနဲ့သူကြုံတွေ့ခဲ့ရပါတယ
်။အရန်ကိုပြောလဲမျက်နှာကြောအစားတင်းပြီးတော့စကားပြောဟောက်ပြီးတော့ပြောတယ်။ဟိုလူမျိုးရေးခေါ်ဖက်သွားအဲ့လိုမျိုးတွေပေါ့နော်။အဲ့လိုမျိုးတွေနဲ့ဆက်ဆံနေဒီလူတွေကတော့ဟောက်လို့ရတယ်ပြောလို့ရတယ်ဆိုတဲ့ပုံစံမျိုးကြီးဖြစ်နေတာ။ Festival ရုံးမှာနေမဟုတ်ဘူးမပေါ်နေမှာလည်းအဲ့တိုင်းပဲ။ဟ လူတွေကိုစုတ်အောင်ဖျက်ချလိုက်နံပါတ်1အချက်ကအဲနံပါတ်2အချက်ကကြတော့ဘာလဲဆိုတော့ပတ်စံ
မြန်မာနိုင်ငံကအစ္စလမ်ဘာသာဝင်တွေဟာရှေးဘုရင်ခေတ်တွေကတည်းကနေထိုင်ခဲ့ကြသလိုလွတ်လပ်ရေးတိုက်ပွဲမှာလည်းအတူတကွပါဝင်တိုက်ခိုက်ခဲ့ကြသူတွေရှိပါတယ်။ဒါပြင်1988ရေတော်ပေါ်လက်ရှိနှွေးဦးတော်လှန်ရေးစတဲ့တိုင်းပြည်ရဲ့အာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီရေးလူ့အခွင့်အရေးတိုက်ပွဲတွေမှာလည်းပါဝင်ခဲ့ကြပါဝင်နေကြဆဲပါ။မြန်မာနိုင်ငံမှာမွေးဖွားကြီးပြင်းလာတဲ့မွတ်စလင်တွေကမြန်မာနိုင်ငံကိုသူတို့အိမ်သူတို့ကိုသူတို့မြန်မာနိုင်ငံသားအဖြစ်သတ်မှတ်ထားကြသူတွေပါ။ဒါပေမဲ့လည်းတကယ်တမ်းမှာဥပြည့်စုံလိုလူတွေဟာသူတို့ဇာတိမျိုးရိုးနဲ့ဆိုင်တဲ့သူတို့ရဲ့ကိုယ်ပိုင်လက္ခဏာကိုအုပ်ချုပ်ရေးရန်နေရာမှာပါဝင်သူတွေကပြောင်းလဲလိုက်တာခံလိုက်ကြရပါတယ်။သူတို့ကိုသူတို့လုံးဝမယဉ်နီးတဲ့လူမျိုးတစ်မျိုးအဖြစ်သတ်မှတ်လိုက်ပါပြီ။ဥပြည့်စုံကတော့အနာဂတ်ဒီမိုကရေစီအစိုးရလက်ထက်မှာဒီကိစ္စတွေပြောင်းလဲတိုးတက်လာလိမ့်မယ်ဆိုတဲ့ညှော်လင့်ချက်တစ်ခုပဲထားနိုင်ပါတော့တယ
်လူလူစိုးရတော့လကောင်းနောက်ရောက်ပေါ်ရတော့လကောင်းတက်လာမယ်စိုးရတရရကဒီမူဝါဒတွေဒီဥပဒေတွေဒီခွဲခြားမှုတွေကိုဆက်လက်လက်ခံမလားပြင်ဆင်မလားဆိုတဲ့ပုံမှန်မူတည်ပြီးတော့ကျွန်တော်တို့ရဲ့အနာဂတ်ကဘယ်ပုံပေါ်လာမယ်လို့ထင်ပါလဲအဲကျွန်တော်ကျွန်တော်ကဒီမြန်မာမြန်မာပြည်မှာလည်းစူးစမ်းပါတော့ဘဝစဉ်ရရဆိုလို့ရှင်ကျွန်တော်ဟိုအင်ဝါခေတ်ကြီးရရှိကြရဆိုတော့ဒီ4900စူးစမ်းမှုကြီးကြီးကဒီကံရည်ရည်လူရည်အနေနဲ့ပြောလို့ရှင်တော့ဟိုတန်းတူညီများမှုတစ်ခုတော့ကျွန်တော်တို့လုပ်ကြမှာ
တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လွှင့်မယ်ဒိုးအတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေး။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
တနင်္ဂနွေနေ့မနက်ပတ်တမ်းလွဲစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါောင်းမယ်။လူမျိုးရေးပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာအားလုံးအတူရှိတွဲနေတိုင်းဖို့နိုင်ငံတကာလူ့အခွင့်အရေးရဲ့အဖွဲ့တွေရဲ့တောင်းဆိုချက်တွေနဲ့အမျိုးဘာသာသာသနာအဖွဲ့စိုးရင်ချက်တွေကိုဖြည့်ရှင်းနိုင်မဲ့လောက်ရတဲ့တူညီနေပါသလား။တရုတ်နိုင်ငံရှင်ချန်းတက္ကသိုလ်ကပါမောက္ခဒေါက်တာမျိုးနိုင်နဲ့ဦးတင်မောင်တန်းတို့ကဆွေးနွေးတင်ပြထားပါတယ်။
ရင်ကြွေလူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်ကြီးဆိုတဲ့အဆိုကမြန်မာမှာရှိပါလေ။တပင်းဝန်တော်မေဦးမြဲကဒီစကားကိုစပြီးပြောခဲ့တယ်လို့မှတ်သားမှုပါလေ။တပင်းဆိုတော့မုံရတယ်မုံဝါသားပေါ့ခင်။ဒီယူဆကကဘာလက်ရှိလက်ရာစောနိုင်ငံရေးမှာ Great Replacement Conspiracy Theory ဖြစ်နေချစ်စားလာပါလေ။ဒီယူဆရဲ့အညေကြီးပါပုံကိုကုလသမဂ္ဂလူ့ခွေးဆရာမဟာမင်းကြီးဘောခတ်တက်မတ်စတာ၄ရက်နေလုံးကပြောခဲ့ပါဘူး။ဒီယူဆကြောင့်မို့မတ်စတာ၉ရက်နေဒီမိုကရေစီလွတ်ခွင့်ရတဲ့ဖြစ်တဲ့ကဘာစီစဉ်မှာဒေါက်တာမျိုးနိုင်ကိုမင်းများတူပြောခဲ့ပါလေ။ဒီဘက်မှာတော့မဟာလူမျိုးမျိုးကိန်းအယူဆနဲ့မြန်မာစစ်တပ်နိုင်ငံရေးဒီကနေ့ဆက်နွယ်လာတဲ့ရိုဟင်ဂျာပြဿနာအကြောင်းဆွေးနွေးတင်ပြကြပါမယ်။ဒီဘက်မှာလည်းဆွေးနွေးပေးမဲ့သူကတရုတ်နိုင်ငံရှင်ချက်တက်သူကသူတင်တာတွဲတဲ့ပေါ်မောက်ကဒေါက်တာမျိုးနိုင်ဖြစ်ပါလေ။မင်္ဂလာပါဆရာကြီ
းမင်္ဂလာပါဆရာ
ကျွန်တော်တို့ဒီမဆာလာလက်ထက်မှာလည်းပဲပေါ့နော်ကျွန်တော်တို့ဒီကျွန်တော်တို့ကနိုင်ငံကြီးတွေ့ရကြမှာနေရတယ်အိန္ဒိယတရုတ်နောက်ပြီးလူရေတော်တော်များတဲ့သန်းနေရာကျော်ရှိတဲ့ဘင်္ဂလားဒေ့ရှ်နော်ပြောရမယ်ဆိုရင်လူရေအားဖြင့်ပေါက်လိုက်မယ်ဆိုလို့ရှိရင်တန်ပေါင်း3,500ကျော်ဂျာထဲမှာကျွန်တော်တို့ကရောက်မြန်မာနိုင်ငံကအဲ့ဒီဒီလူမျိုးမျိုးသွားနိုင်တဲ့ကိန်းရှိတယ်ဆိုတော့ယူဆနဲ့ဆက်နွယ်ပြီးတော့အဲကျွန်တော်တို့ကြုံရတာကတော့မွတ်စလင်တွေပေါ်ခွဲခြားဆက်ဆံမှုပေါ့တော့ဒါကနောက်ပိုင်းမှာကျွန်တော်တို့တွေ့တာဆိုတော့မွတ်စလင်လူဦးရေတိုးလာပြီးသွားမိုးနိုင်တာကြောင့်မို့လို့ ကျွန်တော်တို့ဗုဒ္ဓဘာသာဟာတခါကအာဖဂန်နစ္စတန်လိုအင်ဒိုနီးရှားမှာလိုထွန်းကားခဲ့ပြီးမြေပျောက်ဆုံးသွားမှာကိုလည်းစိုးရိမ်လာကြတာဟုတ်ကျွန်တော်တို့သွားပြီးတော့တွေ့ရတယ်ဆိုတော့တကယ်လက်တွေ့ကြည့်လိုက်တဲ့အခါမှာတော့ဆရာဘလို့များသွားတွေ့ရပါဘူး
ကျွန်တော်တို့မြန်မာပြည်တခုတည်းဒါကိုဒီကိစ္စကိုစိုးရင်လာမဟုတ်ဘူးကဘာမှာလဲဒီကိစ္စကိုလဲစိုးရင်တဲ့နိုင်ငံတွေတော်တော်များများရှိကြတယ်လူဦးရေများလာတာမှန်တယ်ဒါပေမဲ့အကုန်လုံးနဲ့များလာမဟုတ်ဆရာချို့နေရာမှာများတယ်ချို့နေရာမှာနည်းတယ်နောက်ပြီးတော့လူတွေစိုးရင်လာစိုးရင်လွန်တာပေါ့ဆရာစိုးရင်လွန်တာဒီ exaggerated ဖြစ်တယ်ဒီဟိုချက်ကားထားတယ်လည်းပါတာ
ဆိုတော့ဒီလိုပြဿနာမျိုးကိုမူဝါဒအနေနဲ့စဉ်းစားလို့ရှိရင်ဘလို့သုတေသနတွေနဲ့ကျွန်တော်တို့ချိန်ထိုးစင်လာတာတင်မယ်လို့ဆရာထင်ပါတယ
်။ तू ကနှစ်ပိုင်းရှိတာပေါ့။နှစ်ပိုင်းရှိတယ်ဆိုတော့ तू ရဲ့မွေးနှုံများတာ။မွေးနှုံမြင့်တယ်ဒီ fertility rate ဆိုတာမြင့်တာ။နောက်တစ်ခုကျတော့ဒီအပြင်းအထန်ဝင်လာတဲ့လူရှိတယ်။အဲ့ဒီနှစ်ပိုင်းရှိတယ်။နှစ်ပိုင်းရှိတယ်ဆိုတော့ဖြည့်ရှင်းတဲ့ခါကျရင်ဒီအခြေအနေပေါ်မူတည်ပြီးကျွန်တော်တို့ကမူဝါဒကိုချမှတ်မှာ။ချမှတ်တဲ့ခါကျရင်ဥမာနေဆက်မှာဖြည့်ရှင်းတဲ့နီးနဲ့ပြည်တွင်းမှာဖြည့်ရှင်းတဲ့နီးရတော့တူမှာမဟုတ်ဘူး။ဒါနဲ့ဘာဖြစ်လို့လဲဆိုတော့ပြည်တွင်းမှာရှိနေတဲ့လူကဒီ immigration ပြဿနာသူ့မှာရှိမှာမဟုတ်ဘူးကြီးမှာမဟုတ်ဘူးရှိရင်လေနောက်တစ်ခုကျွန်တော်ဒီမှာအလေးနဲ့ပြောချင်တာဘာလဲဆိုတော့ဒီလို policy လုပ်တဲ့ခါကျရင်နိုင်ငံတကာလုံထုံးလုံနည်းရောကျွန်တော်တို့လိုက်နာမှာဖြစ်မယ်မလိုက်နိုင်ရင်ဟိုပြဿနာမပြေလည်သွားဘဲနဲ့ဟိုရှုပ်ထွေးသွားတယ်ဟိုရှုပ်ထွေးပြီးတော့ဟိုပေါ့ကျွန်တော်တို့ကဒီလက်တွေ့မကျတဲ့နည်းတွေလုံမိနိုင်တာပေါ့ဆယ
်ဆိုတော့ဆွမ်းနာဆရာဒီလူကြီးတုံးွားမှုတော့ကျွန်တော်အင်္ဂလိပ်လိုပြောမယ်ဆိုလို့ရှိရင်တော့ fertility rate ပေါ့နော်ဒီ fertility range တူတင်နာတွေမှာဘယ်လိုသွားတွေ့ရလဲ
။နံပါတ်1ချက်ကတော့ဒီစင်းရဲမွေးတည်မှုပဲ။စင်းရဲမွေးတည်မှုဟာလူကစင်းရဲလေဒီကလေးပုံမွေးလေပဲသူတို့မြင်တာ။ဒါကြောင့်မို့ခုနကပြောတဲ့မွတ်စလင်နိုင်ငံတွေကြည့်မယ်ဆိုရင်လည်းမွတ်စလင်ကအမျိုးမျိုးရှိတာကိုဆရာအချို့ချမ်းသာတဲ့မွတ်စလင်တွေရှိတယ်။စင်းရဲတဲ့မွတ်စလင်တွေရှိတယ်။မအာရဗ်မွတ်စလင်တွေဆိုရင်သူတို့ကချမ်းသာတယ်။ဒါပေမဲ့ဟိုအာဖရိကဟိုဒီအနောက်အာဖရိကနိုင်ငံတွေဆိုရင်သူတို့အရင်စင်းရဲတယ်။စင်းရဲတော့သူတို့မှာအဓိကကဘာမှာဒီ fertility rate အများဆုံးကလည်းအဲ့ဒီစင်းရဲတဲ့အာဖရိကနိုင်ငံတွေကလာတာဆီ။မနီဂါရိုးပါလို့ဆိုရင်အမျိုးသမီးတယောက်ကို9ရောက်တော့မွေးတယ်သူကခရီးရ။ကဘာမှာအမြင့်ဆုံးပဲ။နောက်ပြီးတော့နောက်ထပ်အဲ့ဒီ10နိုင်ငံကိုကြည့်လိုက်ကဘာမှာတောက်ပွားနှုန်းအမြင့်ဆုံး10နိုင်ငံကိုကြည့်လိုက်ရင်လေအဲ့ဒီအာဖရိကနိုင်ငံတွေစင်းရဲတဲ့နိုင်ငံတွေဖြစ်နေတယ်။အဲ့မှာတော်ပြီးတိုက်ဆိုင်တာကဘာလဲဆိုတော့သူကလည်းမွတ်စလင်ဖြစ်နေတာဖြစ်တယ်။နောက်ပြီးတော့ဒီယဉ်ကျေးမှုနဲ့လည်းဆိုင်ယဉ်ကျေးမှုမှာအချို့ကခလေးမွေးတာကိုအားပေးတဲ့ယဉ်ကျေးမှုရှိတယ်။ကလေးများရမယ်မိသားစုဆိုတာကြီးရမယ်ဆိုတော့ဆွဲလဲရှိတယ်နောက်ပြီးတော့ဒီကလေးမွေးဖွားနှုံးကိုထိန်းချုပ်တာတွေကိုအမပေဘာသာရေးရဥမာဟိုတရေတားစီလို့ပါလို့ဆိုရင်သူကသုံးခွင့်မရှိဘူးနောက်ဘာနဲ့ဆိုင်လဲဆိုတော့ဒီကလေးမွေးဖွားနှုံးကဒီအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လည်းဆိုင်အမျိုးသမီးတွေရဲ့ဒီစီးပွားရေးလူမှုရေးပညာရေးပေါ့ဆရာရဲ့ကျန်းမာရေးဒီအခွင့်အရေးတွေသူတို့ဘယ်လောက်ရလဲဆိုတော့ပုံမှန်ကြည့်တယ်ပညာတတ်တဲ့ main ကလေးကအမျိုးသမီးကကလေးနည်းသွားတယ်ဥမာအလိုလိုပညာတက်တွေသူကကလေးနေသွားနောက်အမျိုးသမီးကအလုပ်လုပ်ရင်ကလေးနေသွားပြန်ဆိုအဲ့ဒီမှာဒါတွေအားလုံးကဒီ social economic လူမှုရေးစီးပွားရေးဆိုင်ရာအချက်တွေကဆက်ဆက်နေတာပေါ့ဆရာကြီးခုနဘာသာရေးဆိုတာလေဘာသာရေးရဲ့မူတည်ပြီးတော့အချို့ဘာသာတွေကကလေးမွေးတာကိုအားပေးဒါဖျားပေးတဲ့စုငါတို့ဒါကိုယူရမယ်ကလေးမိသားစုကြီးရမယ်ဆိုအဲ့လိုမျိုးဒါတွေရှိတယ်ဆိုတော့ဒါကိုကျွန်တော်နားလည်ဖို့ဆိုရင်အချက်တွေအားလုံးကိုကျွန်တော်တို့ကြည့်မှရတယ
်ကျင်းလက်မျိုးပြသဘောရပြောမယ်ဆိုရင်
ဆိုရင်ကျင်းလက်မျိုးပြလေကွာတယ်ဆရာမျိုးပြဖြစ်သွားလေကလေးမွေးဖွားနှုံးကကျသွားလေပဲအဲ့တော့နောက်လူဦးရေနဲ့လည်းဆိုင်တယ်မျိုးပြလူဦးရေများရင်ကလေးမွေးဖွားနှုံးကျသွားတယ်လို့သူကတွေ့ရစေသူတင်လာမှာလေတိုက်ပြီးထွက်တက်သွားရင်ကလေးမွေးဖွားနှုံးနဲ့တော့နောက်တော့ဖုန်းစိတ်ဝင်စားစရာကောင်းတာဖုန်းသုံးတဲ့လူများရင်တဲ့ဒီကလေးမွေးဖွားနှုံးများသွားတယ်ပြောအဲ့သူကအဲ့ဒီအချက်ကနည်းနည်းနည်းနည်းရှုပ်ခွေးနိုင်တာပေါ့ဆရာရဲ့လို့ဆိုဖုန်းသုံးတဲ့အခါကျရင်ဒီမိန်းကလေးတွေလူငယ်တွေကဒီတာတာမွေးတဲ့ကိစ္စကိုစိတ်ဝင်စားပြီးတော့သူတို့အဲ့ဒီမှာလက်တက်ဆန်းတဲ့ပုံစံကြီးပုံများလာနေတယ်ပြောတယ်။ဒါဗာနဲ့ဆိုင်လို့ဆိုတော့ပညာရင်းနဲ့လည်းတွားပြီးတက်ဆိုင်တယ်။ပညာမတက်တော့လေအဲ့လိုဖြစ်တာပေါ့ဆရာရှေ့ရေးမတွေးတာတွေပါ။ဆိုတော့အဓိကပြောချင်တာကတော့ခုန fertility rate တာပွားနှုံးဟာအများကြီးဒီမှာအကြောင်းချက်တွေရှိတယ်။အဲ့တော့ကျွန်တော်ဒါကိုဖြည့်ရှင်းမယ်ရင်ဆိုင်မယ်ဆိုရင်ဒီအကြောင်းချက်တွေအားလုံးစုံစုံငင်းငင်းကြည့်ဖို့တော့လိုတယ်ဆရာ။ကိုယ်နဲ့တက်ဆိုင်တဲ့အချက်လက်တွေ
။ပြီးရတဲ့နှစ်ပိုင်းတွေပေါ့နော်။တရားပြီးတော်တဲ့ yes ဆောင်းမားတွေမှာလည်းတွေ့ရတယ်တခြားနိုင်ငံခြား Declare Tribune လို့မှာလည်းတွေ့ရတယ် Ranger နေရဲ့စခန်းမှာတလိပြဖတ်မှုတော့အရန်တက်လာတယ်တလိပြောလို့ရှိရင် လက်ရှိဖြစ်ပျက်နေတာတွေအကုန်လုံးကလူရဲ့တဝါဆရာဖြစ်မနေဘူးလားဆရာ
ဟုတ်ကဲ့ဒီအခြေအနေတွေကတွန်းပို့တာပေါ့ဆရာသူတို့ကလူဦးရေများလောင်သူတို့ကရွယ်ချက်ရှိရှိဓာကြီးကိုလုတ်တယ်လို့ကျွန်တော်ကတော့မယူဆဘူးအခြေအနေတွေကြောင့်ခုနပြောတဲ့အခြေအနေကြောင့်သူတို့ကဒီလူဦးရေတိုးပွားလာတာပေါ့ဆရာများလာတာဟိုအကြံနဲ့တိုးပွားတယ်လို့တော့ကျွန်တော်ကမထင်ဘူးမမြင်ဘူးပေါ့ဆိုတော့ခုနပြောတဲ့ဟာတွေကမှန်တယ်တကယ်လည်းတိုးလာဆရာမနှစ်နှစ်လောက်တွင်မှာလူရေကျွန်တော်မမှတ်မိဘူးဥမာ9000လောက်တိုးလာတာရှိတယ်ဆိုတော့ကလေးတွေကဒီနှစ်နှစ်အောင်ကလေးတွေ9000လောက်တော့ဖြစ်တယ်ဆိုတော့နောက်တစ်ခုကျွန်တော်ကြည့်ရမှာလူဦးရေအပြင်ဟုတ်တယ်အတော့တိတ်ဝင်လာတဲ့ဟာတွေလည်းသူတို့မှပါရင်ပါလာနိုင်တယ်တို့ပါလာနိုင်တော့ပေါ့ဆရာရယ်ဘာဖြစ်လို့ဒီကျွန်တော်ဒီနေဆက်တွေကဟိုဖြစ်သွားဖြစ်လာလွယ်တာဟုတ
်ဒီဘူဝါဒကိုချမ်းမအကောင့်တွေပေါ်ကြတဲ့အခါပထမဦးဆုံးတော့စောစောဆရာပြောတယ်လို့ဘယ်အကြောင်းချက်တွေကဒီလူရဲ့တိုးပွားမှုတော့အဆုံးဖြတ်ပေးတဲ့အချက်တွေလဲဆိုတော့ပထမဆုံးသူ့စိတ်နာရဖော်ထုတ်လိုက်တယ်နော်စည်ရဲစရာပညာရဒါ significantly အရေးပါပါအကြောင်းရင်းဖြစ်နေသလားဆိုတော့ပထမဆုံးဖော်ထုတ်လိုက်တယ်ဟုတ်နေပြီဆိုလို့ရှိရင်တော့ကောင်းပြီဒါဆိုရင်ခုနပြောတဲ့စည်ရဲနေစည်ရဲမှုကနေနော်စည်ရဲမှုပပျောက်ရင်းအစီအမံနေစီမံကိန်းနေဒါရေးဆွဲကြတယ်ပြီးရင်ပညာသင်ကြားပေးဖို့ကျန်းမာရေးတို့ကျွန်မအဆောင်ရှောက်မှုတွေပေးတာတို့ပညာသင်ကြားပေးတာတို့နော်နောက်ပြီးတော့အထီးကျန်မဖြစ်အောင်နော်ဒီဟာကိုအထီးကျန်ဖြစ်မနေအောင်နော်တခြားပြောလို့ရှိရင်မြို့ပြတွေနဲ့ရောရှက်အောင်တွာလာနေထိုင်လို့ရအောင်မြို့မူဝါဒတွေကိုဖန်တီးကြတာပြည့်ရနော်ဒါပေမဲ့အဲ့ဒီလိုဖန်တီးကြလို့ရှိရင်ဒါကလူ့ခွင့်ရေးဖွဲ့စည်းတွေကတောင်းဆိုနေတဲ့အချက်တွေကိုဖြစ်မနေဘူးလားဆရာ
ဆရာအသေးချာပဲပေါ့သူတို့တောင်းဆိုတာလည်းဒါပဲတောင်းဆိုတာပဲလေဒီလူဖွဲ့လူခွင့်ရေးဖွဲ့စည်းတွေရောနိုင်ငံတကာအတိုင်းအဝိုင်းအဖွဲ့စည်းတွေရောဒါပဲပြောနေတာပဲကျွန်တော်တို့ပြောနေတာသူတို့ပြောနေတာပြောနည်းกว่าပါပဲဒီတစ်ခုတည်းပဲပြောနေတယ်ဆိုတော့တူတူပဲကျွန်တော်တို့ရဲ့ဥတီချက်တာ
ဟုတ်ဒါဆိုရင်ကျွန်တော်လက်ရနိုင်ငံရေးရဆိုရင်နာဖြည့်ရှင်းတဲ့တကယ်ပညာသဘောရဖြည့်ရှင်းရမယ့်ကိစ္စဒီလူခွင့်ရေးဖွဲ့တွေကပြောနေတာ ਨੇ တစ်ထရာတည်းဖြစ်နေတယ်ပေါ့နော်ဒီတောင်းမှလည်းကြည့်မယ်ဆိုရင်မြန်မာနိုင်ငံရေးရကြေကွဲစရာမကောင်းဘူးလားဆရာ
ကျေကွဲတယ်ဗောဆရာရဲ့ကျွန်တော်မဖြစ်သင့်မဲနဲ့ပြဿနာတွေဖြစ်ဒီမဆုံးရှုံးသင့်ပဲဆုံးရှုံးဆိုတော့အမှန်ဆိုရင်တော့ကိုယ့်တိချက်တွေတူနေတာပဲလက်တွဲပြီးလှုပ်ပြီးတော့နိုင်ငံတကာနဲ့အညီလှုပ်လိုက်ရင်ပြည်လေသွားမယ့်ပြဿနာကမပြည်လေပဲကိုခက်ခဲနေတာ
ဟုတ်ကဲ့ဒီနေ့တော့လို့ရှိရင်တော့ပြောဖို့ဆိုဖို့ချင့်ကပ်ဖို့ကွဲနေမယ်လှုပ်ရမယ့်အလုပ်ကတော့ဒီအလုပ်ပဲဖြစ်နေတယ်အဲ့ဒီအလုပ်ကြီးကိုပဲကျွန်တော်တို့ကရံပဲ့အသွင်ဆောင်ပြီးတော့တိုက်ကြခိုက်ကြပြစ်ကြခိုက်ကြတဲ့ဖြည့်ရှင်းနေတဲ့ပုံစံမျိုးဖြစ်နေဒါအင်ဗရန်ကြည်ပွဲစရာပြင်ရတဲ့တခုဖြစ်ပါတယ်ဆရာကုလို့ဆွေးနွေးပြီးတဲ့အတွက်ကြောင့်ညာကြီးကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ်ဆရာဒီအရေးကြီးတဲ့ကိစ္စကိုဆွေးနွေးပြင်ရတဲ့အတွက
်ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့မြို့နိုင်ငံရှင်ချဲတက်ကသူတင်လာတဲ့ပေါ်မော့ဖ်ကဒေါက်တာမြို့နိုင်ဖြစ်ပါတယ်ကျွန်တော်ဒီမှာပါ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American Dan ရဲ့တင်းနှင်းကိုနေနေမတဲ့ပဲ Radio အသုံးရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥတုရာစီနဲ့အနာဂတ်ကဘာသတင်းတွေကတူတာစားတဲ့ဌာနတွေကိုဇက်တိုက်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ပထမအဆုံးတော့အာရှနိုင်ငံရေးအစီအစဉ်ပါဂါဇာကိုထိုးစစ်ဆင်နေတဲ့ Israel ကိုလက်နက်ခဲယံမထောက်ပံ့ဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဆုံးဖြတ်လိုက်ပါတယ်။စီးရီးယားမြို့တော် Damascus မှာဗုံးကျဲတိုက်ခိုက်ခံရမှုအတွက်တည်ဆုံခဲ့တဲ့ Iran ဗိုလ်ချုပ်ဇာပနာအခမ်းအနားကျင်းပခဲ့ပြီးလက်တုံ့ပြန်သွားမယ်လို့ Iran ကပြောပါတယ်။ Gaza စစ်ပွဲတွင်ကုလသမဂ္ဂဝန်ထမ်းတွေအပါအဝင်ကူညီကယ်ဆယ်ရေးသမားတည်ဆုံမှုဟာ200နီးပါးရှိသွားပြီဖြစ်ပြီး Israel ရှေးမှာပြူရာကြောင့်လို့ကုလသမဂ္ဂအတွင်းမှုချုပ်ကဝေဖန်ပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်။
ဂျနီဗာမှာပြုလုပ်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာပါလက်စတိုင်းအရာသားတွေရဲ့အခွင့်အရေးတွေကိုကာကွယ်နိုင်ရေးအစ္စရေးကိုလက်နက်ခဲယမ်းတွေမထောက်ပံ့ဖို့ဧပြီလ5ရက်နေ့မှာဆုံးဖြတ်တောင်းဆိုလိုက်ပါတယ်။က ဂါဇာကိုရေဖြတ်တောက်တာလူသားချင်းစာနာမှုအကူအညီတွေဝင်ခွင့်မပေးတာတွေအပါအဝင်ပါလက်စတိုင်းအရသားတွေအပေါ်အခွင့်အရေးချိုးဖောက်တာတွေအစ္စရေးကမလုပ်အောင်ရည်ရွယ်တာဖြစ်ပါတယ်အစ္စရေးကိုလက်နက်ရောင်းတာတင်ပို့တာတွေမလုပ်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပေါ်တောင်းဆိုပါတယ်ဒီဆုံးဖြတ်ချက်ကိုအဖွဲ့ဝင်48နိုင်ငံမဲခွဲရမှာအမေရိကန်နဲ့ဂျာမနီအပါအဝင်6နိုင်ငံကကန့်ကွက်ခဲ့ပါတယ်ဘယ်လ်ဂျီယံဖင်လန်လူဇင်ဘတ်အပါအဝင်28နိုင်ငံကထောက်ခံပါတယ်ပြင်သစ်ဂျပန်အပါအဝင်73နိုင်ငံကမဲမပေးဘဲနေခဲ့ပါတယ်2023ခုနှစ်အောက်တိုဘာလ9ရက်နေ့ဟာမတ်စ်ကအစ္စရေးကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူထောင်နေရာကျော်သေဆုံးခဲ့ပါတယ်။အစ္စရေးကလက်တုံ့ပြန်ဂါဇာကိုတိုက်ခတ်တဲ့အတွက်လူပေါင်း 3,300 ကျော်သေဆုံးပြီးလူသားချင်းစာနာမှုအကူအညီတွေစိုးစိုးဝါးဝါးလိုအပ်နေပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးထိုးစစ်ဆင်နေတဲ့ဂါဇာအတွင်းသေဆုံးခဲ့တဲ့ကူညီရေးလုံသားအရေးအတွက်ဟာ200လောက်ရှိနေပြီဖြစ်ပါတယ်။ဒါဟာအစ္စရေးရဲ့စီးရဲတင်နေကဗျူဟာကြောင့်ဖြစ်ရတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြီးခဲ့တဲ့ဧပြီလ5ရက်နေ့တောက်ကြနေမှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကအစ္စရေးရဲ့ပြစ်ခတ်မှုကြောင့်အမေရိကန်၊ကနေဒါ၊ဩစတြေးလျနဲ့ဗြိတိန်နိုင်ငံသားတွေပါဝင်တဲ့နိုင်ငံတကာကူညီရေးလှုပ်သား6ဦးသေဆုံးခဲ့ပါတယ်။ဒါဟာမှောင်ရင်ပြစ်ခတ်ခဲ့တာဖြစ်ပြီးအမားကျွလွန်သူတွေကိုအရေးယူသွားမယ်လို့အစ္စရေးကဝန်ခံပါတယ်။ဒါပေမဲ့ဒီလိုမှားယွင်းပြစ်ခတ်မှုတွေကိုဖြစ်စေတဲ့အစ္စရေးရဲ့စီးရဲတင်နေကဗျူဟာကသာအဓိကပြဿနာဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်
။ Following this week's appalling killing of 7 humanitarian workers from World Central Kitchen, the Israeli government has acknowledged mistakes and announced some disciplinary measures.
ဘယ်သူမှဒီမှားယွင်းမှုကိုကျူးလွန်နေဆိုတာကအဓိကမဟုတ်ပါဘူး။ဒီလိုမှားယွင်းမှုတွေကိုအကြိမ်ကြိမ်ဖြစ်ပေါ်စေတဲ့အစ္စရေးရဲ့စည်ရေးတင်နေကဗျူဟာနဲ့လုံပုံလုံးဒီမှားယွင်းမှုတွေကသာအဓိကဖြစ်ပါတယ်။ဒါတွေကိုပြုပြင်ဖို့အတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့တကယ်လက်တွေ့မြေပြင်မှာပြေဝနဲ့ပြောင်းလဲမှုတွေဖြစ်အောင်လုပ်ဖို့ကအဓိကကြပါတယ
်။ဂါဇာမှာကူညီရေးလှုပ်သား196ဦးသေဆုံးခဲ့ပြီးကုလသမဂ္ဂဝန်ထမ်း185ဦးပါဝင်ပါတယ်။ဒီသေဆုံးသူတဦးချင်းစီအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွင်းမှူးချုပ်ကတောင်းဆိုပါတယ်ဧပြီလ4ရက်နေ့တုန်းကသမ္မတဘိုင်ဒန်ကအစ္စရေးဝန်ကြီးချုပ်နာတာညာဦးကိုဖုံးဆက်ပြီးကုညီရေးလှုပ်သားတွေကိုတိုက်ခိုက်တာနဲ့ဂါဇာကလူသားချင်းစာနာမှုအခြေအနေတရလုံးဟာလက်ခံနိုင်စရာမရှိဘူးလို့ပြောဆိုခဲ့ပါတယ်အပြစ်အခရဆဲဖို့အရသားတွေကိုမထိခိုက်စေဖို့နဲ့လူသားချင်းစာနာမှုအထောက်အပံ့တွေခွင့်ပြုဖို့ဝန်ကြီးချုပ်နာတာညာဦးကိုတိုက်တွန်းခဲ့ပြီးအမေရိကန်ရဲ့ထောက်ခံမှုဟာဒါတွေကိုလိုက်နာဆောင်ရွက်ခြင်းရှိမရှိအပေါ်မှာမူတည်နေတယ်လို့ပြောဆိုခဲ့ပါတယ်။နောက်တစ်နေ့ဧပြီလ5ရက်နေ့မှာတော့အစ္စရေးကလူသားချင်းစာနာမှုအကူအညီယာယီဝင်ခွင့်ပေးမယ်လို့ကြေညာခဲ့ပါတယ်။အင်ဗျူရောအမျိုးသားလုံခြုံရေးပြောခွင့်ရဂျွန်ကာဘီကကြိုဆိုကြောင်းပြောပါတယ
်တမရာကတောင်းဆိုခဲ့ပြီးနောက်တနေ့မှာပဲအခုလိုလူသားချင်းစာနာမှုအကူအညီတွေဝင်ခွင့်ပေးဖို့အစ္စရေးကကြေညာတာကိုကြိုဆိုပါတယ်အကူအညီပမာဏတိုးမြင့်မှုအပါအဝင်လှုပ်ဆောင်ရမှာတွေကိုအပြည့်အဝအကောင့်ထဲပို့ဖို့ကအရေးကြီးပါတယ်ကျွန်တော်တို့အနေနဲ့လည်းအပြည့်အဝပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားပါတယ
်အမေရိကန်အစိုးရကတော့ပါလက်စတိုင်းအရသားတွေကိုမထိခိုက်စေဖို့အစ္စရေးကိုအကြိမ်ကြိမ်တိုက်တွန်းပါတယ်။ဒါပေမဲ့အစ္စရေးအနေနဲ့ခုခံခွင့်ရှိတယ်လို့ပြောထားပြီးငွေကြေးနဲ့လက်နက်တွေထောက်ပံ့ပါတယ်။အမေရိကန်ဟာအစ္စရေးကိုအဓိကလက်နက်ထောက်ပံ့သူဖြစ်ပြီးလက်နက်ကြီးကြီးတွေဘုံးစံတွေထောက်ပံ့ခဲ့ပါတယ်။အခုအခါ F-15 ဂျက်တိုက်လေယာဉ်တွေအစ္စရေးကိုထပ်မံရောင်းချခွင့်ပြုဖို့တမရဘိုင်ဒန်အစိုးရကလွှတ်တော်ကိုတိုက်တွန်းထားတယ်လို့နယူးယောက်တိုင်းသတင်းစာကြီးကရေးသားထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဒမတ်စကန်မြို့တော်မှာဘုံကျဲတိုက်ခိုက်ခံရလို့တည်ဆုံသွားခဲ့တဲ့အီရန်ဗိုလ်ချုပ်မိုဟာမက်ရီဇာဇာဒီရဲ့ဇာပနာအခမ်းအနားကိုဧပြီလ5ရက်နေ့မှာကျင်းပခဲ့ပါတယ်
။ဝါရှာဒွန်နမ်မိုဟမ်မဒန်အဗ်ဒူဟူဝါရာဆူလ
်သူတို့ကျူးလွန်တဲ့ရာဇဝတ်မှုအတွက်နောင်ကျင်သွားအောင်လုပ်မယ်လို့ဇာပနာအခမ်းအနားတက်ရောက်လာခဲ့တဲ့အီရန်ခေါင်းဆောင်အယာတိုလာအလီခါမေနီကပြောဆိုခဲ့ပါတယ်။
အစ္စရေးကတိုက်ခိုက်တာလို့စွပ်စွဲထားပေမဲ့အစ္စရေးဘက်ကအတည်ပြုခြင်းမရှိပါဘူး။ဒါပေမဲ့အီရန်ဟာအစ္စရေးကိုတိုက်ရိုက်ဖြစ်စေ၊သွယ်ဝါရီဖြစ်စေတိုက်ခိုက်နေတဲ့အတွက်ကိုယ့်ကိုယ်ကိုခုခံကာကွယ်တဲ့အနေနဲ့အီရန်ကိုတိုက်ခိုက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်နာတန်ညာအူးကဧပြီလ၄ရက်နေ့ကအစိုးရအစည်းအဝေးမှာပြောဆိုခဲ့ပါတယ်။အီရန်ကထောက်ပံ့တာတဲ့ဟစ်စ်ဘိုလာအဖွဲ့ခေါင်းဆောင်ကတော့အီရန်ရဲ့လက်စားချင်မှုဟာမလွဲမသွေဖြစ်လာမယ်လို့ဧပြီလ၅ရက်နေ့ကပြောဆိုခဲ့ပြီးသူတို့ရဲ့အဓိကအရေးပါတဲ့လက်နက်တွေထုတ်မသုံးရသေးဘူးလို့လည်းပြောဆိုခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်ပဋိပက္ခတွေပုံမပြင်းထန်လာမလားလို့စိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်။လေယာစီဝါသတင်းများအစီအစဉ်ကိုတင်ဆက်ပါဦးမယ်။တိုက်ပွဲတွေကြောင့်လွယ်ကျယ်နေဆက်ကုန်သွယ်ရေးရပ်တန့်သွားသလိုတရုတ်ဘက်မှလည်းကုန်ကားတွေပိတ်မိနေပါတယ်။ဒါအပြင်တစ်ပတ်အတွင်းသီးနှံဈေးနှုန်းတွေကိုတင်ပြထားပါတယ်။ The Farmer Time Media ကတင်ဆက်ထားတာပါ။
လေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိတ်မျိုးရေးချစ်သူများရှင်လင်းချင်းမြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တိုက်ပွဲတွေကြောင့်လွယ်ကျယ်နေဆက်ကုန်သွယ်ရေးရပ်တန့်သွားလို့တရုတ်ဘက်မှကုန်ကားတွေပိတ်မိနေတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။ကချင်ပြည်နယ်လွယ်ကျယ်မြို့ကိုကချင်လူမျိုးရေးတပ်မတော် KIA ကဧပြီလ2ရက်နေ့ကအပိသက်တိမ့်ပိုက်လိုက်တာကြောင့်တရုတ်မြန်မာနယ်စပ်အဓိကကုန်သွယ်ရေးစခန်းတစ်ခုဖြစ်တဲ့လွယ်ကျယ်လာရင်နယ်စပ်ကုန်သွယ်ရေးစခန်းမှာကုန်သွယ်မှုတွေလုံးဝရပ်တန့်သွားပြီလို့ဒေသခံကုန်သွယ်တွေကပြောပါတယ်။လွယ်ကျယ်နယ်စပ်ကုန်သွယ်ရေးရပ်တန့်သွားတာကြောင့်တရုတ်ဘက်မှမြန်မာကုန်ကားအစီးရေရာနဲ့ခြိပြီးပိတ်မိနေတယ်လို့မြန်မာဘက်ခြမ်းကလွယ်ကျယ်ကိုသွားတဲ့လမ်းမတစ်ချောင်းမှာလည်းကုန်ကားတွေပိတ်မိနေတယ်လို့ကုန်ကားမောင်းသူတွေကပြောဆိုကြပါတယ်။ကချင်လွတ်မြောက်ရေးတပ်မတော် KIA ဟာပြီးခဲ့တဲ့မတ်လ9ရက်နေ့ကစလို့စစ်ကောင်စီစခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးလက်ရှိမှာစစ်ကောင်စီရဲ့စခန်းကြီးစခန်းငယ်ပေါင်း60ကျော်ကိုတိုက်ပိုက်ထားတယ်လို့မြကြီးနားမြို့ရဲ့တောင်ဘက်မိုင်60ခန့်အကွာအေယာဝတီမြကန်းဘေးမှာရှိတဲ့စင်ပေါ်မြို့နဲ့ဗမော်မြို့ကိုလည်းထိန်းချုပ်ထားပါတယ်။လွယ်ကျယ်မြို့ကိုမတိုက်ခိုက်ဖို့တရုတ်နိုင်ငံအစိုးရက KIA ထိပ်ပိုင်းတာဝန်ရှိသူတွေကိုခေါ်ယူဖိအားပေးတာတွေရှိနေပေမဲ့KIA ကမြို့ကိုတိုက်ခိုက်သိမ်းပိုက်လိုက်တာဖြစ်တယ်လို့ဒေသခံကုန်သည်တဦးကပြောပါရယ်။2023ခုနှစ်အောက်တိုဘာလကတည်းကပိတ်ထားခဲ့ရတဲ့ရှမ်းပြည်နယ်မြောက်ပိုင်းကရှင်းရွှေဟောင်းနဲ့ဝမ်တိန်နယ်စပ်ဂိတ်တွေကိုတော့ပြန်လည်ဖွင့်လှစ်လိုက်ပေမဲ့မြန်မာဘက်ကနေကုန်သွယ်နိုင်မှုမလုပ်နိုင်သေးဘူးလို့ကုန်သည်တွေကပြောဆိုထားပါရယ်။လောက်ကိုင်းမြို့နယ်ထဲမှာရှိတဲ့အဲ့ဒီတရုတ်မြန်မာနယ်စပ်ဂိတ်တွေကို MMDA ကိုကန့်တပ်ဖွဲ့ကတာဝန်ယူကြီးကြပ်ပြီးမတ်လ17ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပေမဲ့စကောင်းစီလာအောင်ခံကုံသွယ်ရေးဝန်ထမ်းတွေဘက်ကပူပေါင်းဆောင်ရွက်မှုမရှိလို့ကုံသွယ်မှုမလုပ်နိုင်တာဖြစ်တယ်လို့ဒေသခံတွေကပြောဆိုထားပါတယ
်။ပြောင်စီကတော့အချက်ပဲမှာပဲဆက်ရှိနေပါတယ်။ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်တိရွဲ့ထိုင်းနယ်စပ်ကုံသွယ်ရေးစခန်းတွေမှာကုံသွယ်မှုရပ်တန့်နေတဲ့အတွက်ယာလီချင်းဖြစ်ပေမဲ့ပြောင်စီကတော့အချက်ပဲမှာပဲဆက်ရှိနေပါတယ်။အခုနေမှာတော့ပြင်တွင်းကထွက်ရှိတဲ့ပြောင်းတွေပြင်ပတင်ပမှုတွေလုံးဝရပ်တန့်နေတယ်လို့ပြောင်းစီကလည်းပြီးခဲ့တဲ့နေ့နဲ့ရှင်ရင်တိတိတသာကြဆင်းနေတာကိုတွေ့ရပါတယ်။မန္တလေးစစ်ကွယ်မှာရှင်းပြောင်း55ဗိတ္တဝန်အေကို4,950ကျပ်ဗမာပြောင်းကတအေကို4,800ကျပ်အတီးတီးပေါင်းစီရှိနေပြီးတအေကို1000ကျပ်လောက်ဈေးထမှန်ကြဆင်းသွားပါတယ်။ရန်ကုန်စစ်ကွယ်မှာတော့ဧပြီလ3ရက်နေ့ကပြောင်းဆန်တဗိတ္တကို1040ကနေ1060ကျပ်ကြာပေါင်းစည်းရှိနေပြီးပြီးခဲ့တဲ့ဘက်ကစင်းတို့အတိုင်းတည်ငိမ့်နေပါတယ်။မြန်မာနိုင်ငံပြောင်းလုံငယ်တင်ရဲ့တောင်းရှိသူတို့ကတော့ထိုင်းနိုင်ငံကိုအခွန်ကင်းအခွင့်နဲ့ပြောင်းတင်ပို့ခွင့်ရမယ့်ကာလကိုရောက်ရှိလာရင်တော့ဈေးကောင်းရရှိဖို့မျှော်လင့်ထားတယ်လို့ပြောဆိုထားပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာဘက်ကပြောင်းတင်နိုင်ကိုနေစဉ် FIFOL လတည်ရင်နေကနေဩဂတ်လ30တည်ရင်နေထိ9လတာကာလအတွင်းအကောက်ခွန်ကင်းလုံခွင့်နဲ့တင်ပို့ခွင့်ပြုထားတာဖြစ်ပါတယ
်။လက်ဖက်ဈေးကောင်းရနေပေမဲ့တွက်ရှည်မကိုက်ဘူးလို့တောင်သူတွေနဲ့ကုန်သွယ်တွေကပြောဆိုလိုက်ပါတယ်။အခုနှစ်ပြည်တွင်းဈေးကွက်မှာလက်ဖက်အစိုးလက်ဖက်အချောက်ဈေးကောင်းရနေပေမဲ့တွက်ရှည်မကိုက်ဘူးလို့ပင်လောင်းဒေသခံလက်ဖက်ဆိုင်တောင်သူတွေနဲ့ကုန်သွယ်တွေကပြောပါတယ်။တတလောဈေးကွက်ထဲမှာရှမ်းပြည်နယ်တောင်ပိုင်းပင်လောင်းဒေသကထွက်ရှိတဲ့လက်ဖက်ချောက်တပိတ်သားကိုတောင်းတစ်ထောင်ကျပ်အထိအမြင့်ဆုံးရရှိနေပေမဲ့လက်ဖက်တင်ဖို့ရမှာကုံတင်ခါကအစမတန်မြင့်တက်သွားတာကြောင့်ဝယ်ယူလို့သူလည်းနေပါနေတယ်လို့ဆိုကြပါဗျ။
တက်စီရတော့ကောင်းပါတယ်ဒီကမ်းမဲ့ကိုနေရရတယ်ဆက်နဲ့တက်စီရဆိုတော့ဒီနော်ဒီဖန်ဆက်ငါပဲတဲ့ဒီမှာကာတင်ကနထောင်းတော့ပြပြအဲကုနေဆမ်းမင်းလေးရပဲဆိုတော့တဲ့အိတ်ကိုတောင်းလေးတောင်းလို့ဆီနေရတယ်ဒီဖက်စီရရောင်မှာဆိုရင်တောင်းလေးတောင်းလောက်စီပေါက်တာပေါ့ကုန်းငါကြီးတော့လေကုန်းလေးရတဲ့မျိုးစင်ရတော့ကတောင်းလို့ရလေရောင်းနေနိုင်ရောင်းနေတော့တက်ဆိုင်တောင်းကြောင်းနေလာလိမ့်မယ်တဲ့
မြန်မာနိုင်ငံမှာလက်ဖက်ကိုရှမ်းပြည်နယ်မြောက်ပိုင်းနန်းစံမြို့ကကျေးရွာတွေနဲ့ရှမ်းပြည်နယ်တောင်ပိုင်းကပင်လောင်းပင်တရရွာငန်းပင်လုံမြို့နယ်တို့မှာအများဆုံးစိုက်ပျိုးကြတာဖြစ်ပါတယ်။နန်းစံဒေသမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်လက်ဖက်တင်ပို့မှုယာယီရနာခဲ့ရသလိုအယောင်းဝယ်လည်းနှဲပါသွားခဲ့တဲ့အတွက်လက်ဖက်ဆိုင်တောင်သူတွေအနေနဲ့အရှုံးနဲ့ရင်ဆိုင်ခဲ့ရပါတယ်။ရှမ်းတောင်ဒေသတချို့ကနေပြည်မတွေကိုတင်ပို့မှုတွေရှိနေပေမဲ့တည်ယူပို့ဆောင်ရေးစရိတ်တွေအစမတန်မြင့်တက်နေတာကြောင့်ရရှိရက်တီဖို့မလွယ်ကူဘူးလို့တောင်သူတွေနဲ့ကုန်သွယ်တွေကတုံ့တက်ကြပါတယ်။ရှမ်းပြည်နယ်ကနေမြေပြန့်ဒေသကိုလက်ဖက်သေးပို့ဆောင်ရမှာအရင်ကတပိတ်သားကို100ကျက်နှုံးနဲ့25ပိတ်သားတဲ့အိတ်ကို2500ကျက်လောက်သာအမြင့်ဆုံးကျသိမ်းခဲ့တာဖြစ်ပါတယ်။2023ခုနှစ်အောက်တိုဘာလကစလို့ကားတန်စာကက25ပိတ်သားတဲ့အိတ်ကို12000ကျက်အထိဖြစ်လာပြီးလက်ရှိမှာတော့တဲ့အိတ်ကို14000ကျပ်အထိပေးရတဲ့ကုန်ကားတချို့လည်းရှိလာတယ်လို့ဒေသခံတွေကပြောဆိုကြပါဗျ။အဲ
ကျမတို့2021လောက်တော့ငါဆိုလို့ရှိရင်လက်ဖက်ဆောင်တပိတ်သားကို8000လောက်ရတာလေ။အဲ့ဒီတော့ကကုန်သင်းလုံးနေဆိုလို့ရှိရင်အဆင်ပြေတယ်။အခုကုန်သည်ရတပိတ်သားကို1000ပေးဝယ်တယ်။ပွင့်ရင်ရောက်ဆိုလို့ရှိရင်တော့ဟိုကျမတို့10000ရတယ်ပေါ့နော်10000ပေးတယ်။ဒါပေမဲ့လက်ဖက်တမျိုးတည်းစိုက်တဲ့သူတွေအဆင်မပြေဘူး။အခုကုန်စည်းလုံးနေနေလေ။တခါတလေဆိုလို့ရှိလို့ရှင်လေပွဲရုံတွေကနေပြီးတော့လမ်းကြောင်းအနေလမ်းကြောင်းဘယ်လိုပြောမလဲလမ်းကြောင်းအခြေအနေတွေကြောင့်ပေါ့အဝယ်ရထားတွေလည်းပဲရှိတယ်အဲ့လိုမျိုးတွေလည်းကျွမ်းရဆိုတော့အစင်မပြေဘူးပေါ့
ပြီးခဲ့တဲ့2023ခုနှစ်ဧပြီလကလက်ဖက်ရွက်စိမ်းအစိုးတပိတ်သားကို1800ကနေ2000ကျက်ကြားတာပေါက်ဈေးရှိခဲ့ပြီးအခုနှစ်ဧပြီလမှာတော့တပိတ်သားကို3800ကျက်ထိပေါက်ဈေးရှိနေပါတယ်
အခုတင်ဆက်ပေးထားတဲ့ဒီနယ်စင်းတို့ကအချင်းနဲ့မျှပြောင်းလဲမှုတွေရှိနိုင်ပါလေရှင
်။ VOA အစီအစဉ်တွေကို Radio ရုံးမြင်တန်းကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါသေး။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါသေ
း။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ဟာကမ္ဘာမိုးလေဝသအဖွဲ့ WMO နဲ့ပူးပေါင်းပြီးတမူထူးခြားတဲ့ရကူလူရသည်ရေးရလှုပ်ရှားမှုတစ်ခုစတင်လိုက်ပါတယ်မတ်လနောက်ပိုင်းမှာစတင်လိုက်တဲ့ Global Weather Kit Campaign လှုပ်ရှားမှုကတော့နိုင်ငံပေါင်း80ကျော်မှဘာသာစကားမျိုးစုံနဲ့ကလေးတွေကမိုးသေဝသခံမှန်းချက်တွေကိုတိုက်ရိုက်ထုတ်လင်းတင်ပြတဲ့အစီအစဉ်ဖြစ်ပါတယ်ဥရုရသည်နဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလည်ကတင်ပြထားပါတယ်
Haley with the very special weather report. From up there to down here, everything is crazy.
ကဘာအရရကမိုးလေဝသအခြေအနေတွေကိုကလေးတွေကိုယ်တိုင်ရုပ်သံကနေတည်းထုတ်လွှင့်တင်ပြတဲ့ Weather Kids Campaign လှုပ်ရှားမှုကတော့ဥဒုရာသီပြောင်းလဲမှုအရေးဆောင်ရွက်တင်နာရေးပြက်ကွက်ခဲ့မယ်ဆိုရင်2050ပြည်လိုနှစ်မှာဖြစ်လာနိုင်ခြေရှိတဲ့မိုးလေဝသခန့်မှန်းချက်တွေကိုလူတွေသတိပြုမိလောက်အောင်ပညာပေးတဲ့အစီအစဉ်ပါဒီလိုရှာမှုကိုစီစဉ်ဆောင်ရသူတွေကအနာဂတ်မျိုးဆက်တွေအတွက်ဥဒုရသည်ပြောင်းလဲမှုကာကွယ်တားဆီးရေးဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းတောင်းဆိုကြပါတယ်အနာဂတ်မျိုးဆက်တွေအရေးဒီကနေ့ခင်မှာလှုပ်တင်တာမလုပ်ရင်တော့ဖြစ်လာနိုင်မယ့်အခြေအနေတွေကိုသိပ္ပံအချက်အလက်အခြေပြုတင်ပြတာလည်းဖြစ်ပါတယ် UNDP စီမံခန့်ခွဲရေးမှူးအရှင်စတိန်နာကအခုလိုရှင်းပြပါတယ
် Without accelerated climate action children born in the year 2020 could experienceup to 7 times more extreme weather events like scorching heat waves during
ဥရယာသည်ပြောင်းလဲမှုအရေးနဲ့ပတ်သက်ပြီးလုံ့ဆင်တာတွေအရှိန်မြင့်ပြနိုင်မှုဆိုလို့ရှိရင်2029ခုနှစ်မှာမွေးလာတဲ့ကလေးတွေကြုံရမယ့်အပူချိန်မြင့်တက်မှုမျိုးကသူတို့ဖိုးပွားတွေကြုံတွေ့ခဲ့ရတဲ့အခြေအနေတစ်ခုနဲ့ဆက်ပိုပြီးဆိုရပါလိမ့်မယ်အခု weather kids campaign ကတော့တဘာဝပတ်ဝန်းကျင်အရေးကမ္ဘာတဝန်းကလူငယ်လူရွယ်တွေရဲ့အခွင့်အရေးတွေနဲ့သူတို့ရဲ့အနာဂတ်အရေးအတွက်ပိုပြီးအာရုံစိုက်နားထောင်လာအောင်ဆောင်ရွက်တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်
ဥဒုယာဒီပြောင်းလဲမှုရဲ့အကျိုးဆက်တွေကိုလူတွေပိုးပြီးတော့သတိပြုမိလာစေဖို့တက်ကြွလှူရှားသူတွေသတိပေးဆောင်ရွက်နေချိန်မှာတက်ဆိုင်ရာအစိုးရကိုလည်းဥဒုယာဒီအရေးပုံမအားဆိုင်ဆောင်ရွက်ဖို့နီလန်းတဲ့သမျိုးနဲ့အခုလိုကြိုပန်းဆောင်ရွက်လာတာလည်းဖြစ်ပါတယ် Weather Kids Campaign ကမ္ဘာလုံးဆိုင်ရာလှူရှားမှုကိုကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP နဲ့ကမ္ဘာမိုးလေဝသအဖွဲ့ WMO အပြင်ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF တို့ပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်ကုလသမဂ္ဂရဲ့ဥဒုယာဒီပြောင်းလဲမှုဌာနကမ္ဘာလုံးဆိုင်ရာညွှန်ကြားရေးမှူး KC Flynn ကအခုလိုရှင်းပြပါတယ
် Well the stakes couldn't be higher 2023 is already the hottest year on record and we're seeing
ဆိုရှယ်မှုတွေကတော့တော်ကိုကြီးပါတယ်2023ခုနှစ်ဟာအပူဆုံးစံချိန်တင်နှစ်ဖြစ်ခဲ့ပါတယ်သူ့အကျိုးဆက်ကလည်းအတော့ကိုကြီးမားပြီးထိခိုက်ပျက်စီးမှုကလည်းဘယ်တော့မှနဲ့မှမတူအောင်ဆိုးပါတယ်ကဘာပေါ်ကလူတိုင်းပြင်းထန်လာတဲ့အပူချိန်မြင့်တက်မှုရေကြီးရေရှမ်းမှုနဲ့တော်မီကြီးတွေနဲ့ကြုံတွေ့ခဲ့ရပါတယ်အတော့ကိုကြောက်စရာကောင်းတဲ့ဖြစ်ရပ်တွေပါကဘာရရက်ကလူတွေအစိုးရအဖွဲ့တွေနဲ့လူမှုအဖွဲ့အစည်းတွေကလည်းရာသီဥတုအရေးပို့ပြီးတော့လုံခြုံဆောင်ရွက်လာကြပါတယ်ဒီထက်မကထပ်ပြီးဆောင်ရွက်ကြရမယ်ဆိုတာကျမတို့သိကြပါတယ်ကဘာပေါ်ကအစိုးရတိုင်းပါရီသဘောတူညီချက်ပါဂရိကဝတ်အတိုင်းရှေ့ဆက်ဆောင်ရွက်ကြရမှာဖြစ်ပါတယ်ဆောင်ရွက်ချက်တွေကတော့အကောင့်လာပါတယ်ဒါပေမဲ့လည်းဒီထက်မကပိုပြီးဆောင်ရွက်ဖို့လိုပါတယ်ဒီနေရာမှာပြည်သူတွေရဲ့အခန့်ကဏ္ဍအရေးကြီးလာပါတယ်ကိုယ်တိုင်ပြည်ခေါင်းဆောင်တွေကိုတဘာဝပဝန်းကျင်အရေးဆွမ်းဆန်းတမန်ဆောင်ရွက်ကြဖို့ဝိုင်းဝန်းတိုက်တွန်းရမှာပါ
ကဘာအပူချိန်မြင့်တက်စေတဲ့ဖလုံအိမ်တက်ငွေထုတ်လို့မျိုးလျှော့ကြရေးဖိုင်ဝန်ချိုးပတ်နေကြပဲမလို့ကဘာတဝါမှာတော့တနေ့တခြားပိုးပြီးတော့ပူပြင်းလာနေပါတယ်ဒီအခြေအနေတွေနောက်ပြန်လဲလို့မရတော့လောက်အောင်ဖြစ်မလာသေးခင်ဥဒုယာတိပြောင်းလဲမှုကခွဲထင်ချုပ်ရေးအာသွန်ခွန်ဆိုင်လုပ်ဖို့လိုတယ်လို့သူတေတီတွေကလည်းအစဉ်တစိုက်သတိပေးနေကြတာပါ
If you're a kid today, you're 10 years old. By the time you get to 2050,
ခုလက်ရှိမှာအသက်10နှစ်အရွယ်ကလေးငယ်ဖြစ်တဲ့ဆိုပါစို့2050ခုနှစ်ဆိုရင်တော့အသက်30ဝန်းကျင်အရွယ်ကိုရောက်မှာပါဥရူရသည်ပြောင်းလဲမှုရဲ့အကျိုးဆက်ကအစားအသောက်အလို့အကင်တွေ့တင်မကပဲကဘာတဝန်ခီးသွားလာမှုပုံစံပေါ်မှာပါတည်ရောက်မှုရှိပါလိမ့်မယ်အရာရာတိုင်းပေါ်တည်ရောက်မှုရှိလာမှာဖြစ်ပါတယ်နောက်ပြီးဒီကနေ့လူငယ်လူရွယ်တွေအနေနဲ့ဒါကိုကောင်းတဲ့ထည့်ထားဖို့အလွန်အရေးကြီးပါတယ
်မြင့်တက်လာတဲ့အပူချိန်ကြောင့်ထိခိုက်ပျက်စီးမှုကြီးမားလာတဲ့တဘာဝဘေးဒဏ်တွေပုံမပေါပေါလာပါကိုရောကမ္ဘာစီးပွားရေးဆန္ဒရိုက်ခါဖူလုံရင်းနဲ့ပြည်သူတွေရဲ့ဝင်ငွေတွေထိခိုက်လာနိုင်ခြင်းစတဲ့အကြောင်းအရာအမျိုးမျိုးကိုသတင်းကြေညာတဲ့ကလေးတွေကသူတို့ကိုပိုင်ဟာနဲ့တင်ပြခဲ့ကြတာပါမတ်လ23ရက်နေ့ကကြာရောက်ခဲ့တဲ့ကမ္ဘာမိုးလေဝသနေ့မှာနိုင်ငံပေါင်း80ကျော်ကသတင်းဌာနကြီးတွေရဲ့မိုးလေဝသသတင်းတွေမှာဘာသာစကားပေါင်းစုံနဲ့တိုက်ရိုက်တင်ပြခဲ့ကြတာလည်းဖြစ်ပါတယ်။ဒီလိုရှားမှုမှာပါဝင်ခဲ့ကြတဲ့ကလေးတွေကဒါဟာမိုးလေဝသသတင်းသက်သက်မဟုတ်ပဲကျွန်တော်ကျမတို့ရဲ့အနာဂတ်လည်းဖြစ်ပါတယ်ဆိုတဲ့သတင်းစကားတွေပေးရင်းတဘာဝပဝန်းကျင်အရေးအလေးအနက်ထားဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းပန်ကြားခဲ့ကြတာပါ။Weather Kids Campaign website မှာတော့အရွယ်ရောက်ပြီးသူတွေအနေနဲ့လဲကိုနေထိုင်ရာတိုင်းပြည်တွေကတဘာဝပဝန်းကျင်ထိန်းသိမ်းရင်းနဲ့ဥတုရာသီပြောင်းလဲမှုကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုဝိုင်းဝန်းဆောင်ရွက်လာအောင်ထောက်ခံစနာမဲပေးတာအလူငွေထည့်ဝင်တာတမမဟုတ်ကိုနီကိုဟာနဲ့တဘာဝပဝန်းကျင်အရေးဆောင်ရွက်နိုင်အောင်အသိပညာပေးထားတဲ့အင်တာနက်ဆာမျက်နှာတွေကိုပါချိတ်ဆက်ပေးထားပါတယ်ကဘာမြေစနစ်ရာသီဥတုနဲ့ရေအရင်းမြေအခြေအနေတွေအပြင်ဖလော်ရီတောင်ငွေထုတ်လုပ်မှုအတက်အကျကိုပါစောင့်ကြည့်နေတဲ့ကဘာမိုးလေဝသအဖွဲ့ကအခုလိုကလေးငယ်ရဲ့လှုပ်ရှားမှုအပါအဝင်တဘာဝဘေးအန္တရာယ်ဆိုင်ရာပညာပေးမှုတွေနဲ့ကြိုတင်တည်ပေးချက်တွေကိုလည်းထုတ်ပြန်ပေးနေတာဖြစ်ပါတယ်။ကျွန်မမင်းလာပ
ါ။သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပါောင်းမယ်။ကမ္ဘာလူဦးရေတဝက်ကျော်ဟာလုံလောက်တဲ့ကျန်းမာရေးတွေစောင့်ရှောက်မှုမရဘူးလို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောဆိုထားပါတယ်။နှစ်စဉ်ဧပြီလ9ရက်နေ့ကိုလည်းကမ္ဘာကျန်းမာရေးနေ့အဖြစ်သတ်မှတ်ပြီးလူသားတွေရဲ့ကျန်းမာရေးကိုဂရုပြုနိုင်ဖို့တိုက်တွန်းနှိုးဆော်ပါတယ်။အခုနောက်ဆုံးလေ့လာချက်တွေမှာကမ္ဘာပေါ်ကဘယ်နိုင်ငံတွေကကျန်းမာရေးစောင့်ရှောက်မှုအကောင်းဆုံးဖြစ်ပြီးဘယ်နိုင်ငံတွေကတော့အနှိမ့်ကျဆုံးဖြစ်ပါသလဲ။မညွန်ညွန်လွင်ကပြောပြပေးပါမယ်။
အဲ့ဒီလားတော့ဆိုပြီးမြမဆူယူစကားရှိခဲ့တယ်လို့ကမ္ဘာကုလသမဂ္ဂအဖွဲ့အစည်း UN ရဲ့ကျန်းမာရေးဆိုင်ရာ WHO အဖွဲ့ကြီးကတော့ကျန်းမာရေးဟာလူ့အခွင့်အရေးတရားပါပဲလို့ပြောဆိုထားပါတယ် ဒါကြောင့်လေလူသားတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးအလေးပေးမှုအနေနဲ့နှစ်စဉ်ဧပြီလ9ရက်နေ့ကိုလည်းကမ္ဘာ့ကျန်းမာရေးနေ့ World Health Day ဆိုပြီး1950ခုနှစ်ကတည်းကသတ်မှတ်ခဲ့ပါတယ်။ကျန်းမာရေးဟာလူခွင့်ရတရားဖြစ်တယ်ဆိုတဲ့အတိုင်းအခု2024ခုနှစ်ကမ္ဘာ့ကျန်းမာရေးနေ့ရဲ့ဆောင်ဖို့ကိုလည်း My Health My Right ကိုကျန်းမာရေးဟာကိုအခွင့်အရေးဖြစ်တယ်ဆိုပြီးသတ်မှတ်ထားတာပါ။ဘဝကြီးပေါ်မှာလက်ရှိဖြစ်ပွားနေတဲ့ယောဂဗျာတွေ၊သဘာဝဘေးအန္တရာယ်တွေ၊ပဋိပက္ခတွေကကျန်းမာရေးဆိုင်ရာအခွင့်အရေးတွေရနိုင်မှုအပေါ်ချိန်ချောက်မှုတွေရှိနေပြီးအကျိုးဆက်အနေနဲ့အသက်တွေဆုံးရှုံးရတာ၊ရုပ်ပိုင်းဆိုင်ရာ၊စိတ်ပိုင်းဆိုင်ရာထိခိုက်နာကျင်မှုတွေခံစားရတာအပြင်ဆာလောင်ငန်းမှုတွေပါရင်ဆိုင်ကြုံတွေ့နေကြရတယ်လို့ WHO ကပြောဆိုထားပါတယ်။ဒီထဲမှာလေရုညဉ့်ဉန်းမှုနဲ့အတူတန့်ရှင်းတဲ့လေကိုမရှူရတာကြောင့်၅၀ကံတိုင်းမှာလူတဦးစီရဲ့အသက်ဆုံးရှုံးရတဲ့အခြေအနေထိရှိနေတယ်လို့လည်းဆိုပါရတယ်။ WHO ရဲ့2020ခုနှစ်နောက်ဆုံးလေ့လာမှုတွေအရကမ္ဘာပေါ်ကလူဦးရေတဝက်ကျော်လောက်ရှိတဲ့လူပေါင်းသန်း 4,500 ကျော်ဟာလုံလောက်တဲ့ကျန်းမာရေးဆောင်ရှားမှုတွေမရသေးပါဘူး။ဒါကြောင့်လူတဦးချင်းစီရဲ့ကျန်းမာရေးဆိုင်ရာအခွင့်အရေးတွေကိုသိဖို့လဲ WHO ကတိုက်တွန်းထားတာပါ။လူတဦးချင်းရဲ့ကျန်းမာရေးဆိုင်ရာရတဲ့ရထိုက်တဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးအဓိကအချက်တွေအနေနဲ့ကတော့မိမိရဲ့ကျန်းမာရေးဆိုင်ရာအခွင့်အရေးတွေကိုသိထားရမယ်။မိမိကျန်းမာရေးနဲ့ပတ်သက်ပြီးမိမိကိုယ်တိုင်ဆုံးဖြတ်ချက်ချရမယ်။ကျန်းမာရေးဆိုင်ရာအခွင့်အရေးကိုအခြေခံလူအခွင့်အရေးတရက်အနေနဲ့ထိန်းသိမ်းကာကွယ်ရမယ်။ကျန်းမာရေးဆိုင်ရာအခွင့်အရေးဟာလူအခွင့်အရေးရဲ့အဓိကတောက်တိုင်တွေအဖြစ်ရှိလာအောင်လှုပ်ဆောင်ရမယ်။ကျန်းမာရေးနဲ့ပတ်သက်တဲ့အစုအဖွဲ့တွေမှာပူးစားပေးပါဝင်ပတ်သက်မှုတွေရှိနေရမယ်လို့ဆိုပါတယ်။ကျန်းမာရေးနဲ့ပတ်သက်ပြီးအခုလိုလူတဦးချင်းအနေနဲ့လိုင်းနာဆောင်ရွက်မှုတွေလှုပ်ဆောင်ရမယ့်တစ်ချိန်တည်းမှာပဲသက်ဆိုင်ရာအုပ်ချုပ်သူတွေဘက်ကလည်းကျန်းမာရေးနဲ့သက်ဆိုင်တဲ့ဌာနတိုင်းရဲ့ပြဋ္ဌာန်းချက်ဥပဒေတွေကိုအမြဲလေ့လာစောင့်ကြည့်နေရမယ်။ကျန်းမာရေးဆောင်ရှားမှုတွေအတွက်လိုအပ်တဲ့ငွေကြေးဆိုင်ရာသတ်မှတ်ပံ့ပိုးမှုတွေရှိရမယ်။လူတိုင်းနေရာတိုင်းမှာလိုအပ်တဲ့ကျန်းမာရေးဆိုင်ရာအထောက်ပံ့တွေရောက်နိုင်အောင်လုပ်ပေးရမယ်။ကျန်းမာရေးဆိုင်ရာဆောင်ရှားမှုတွေနဲ့ပတ်သက်တဲ့အခြေခံကျန်းမာရေးစနစ်တွေတည်ဆောက်ပေးရမယ်။ပွင့်လင်းမြင်သာမှုရှိဖို့နဲ့အကျင့်ပြည့်ခြားစားမှုတွေကိုကင်တွယ်ဖြည့်ဆည်းရမယ်။လူမှုပါဝင်တဲ့ကျန်းမာရေးဆိုင်ရာဆုံးဖြတ်ချက်တွေချနိုင်ရမယ်။လူတဦးချင်းနဲ့လူတို့ရဲ့ကျန်းမာရေးဆိုင်ရာလိုအပ်ချက်တွေကိုသိနေရမယ်။စစ်ပွဲနဲ့ပဋိပက္ခတွေရှိနေတဲ့နေရာတွေမှာကျန်းမာရေးဆိုင်ရာအခွင့်အရေးတွေကိုကာကွယ်ပေးရမယ်ဆိုပြီးအုပ်ချုပ်သူတွေဘက်ကလိုက်နိုင်ရမယ့်အချက်တွေကိုလည်းဖော်ပြထားပါတယ်။အခု2024ခုနှစ်ထဲအထိကျန်းမာရေးဆိုင်ရာလိုက်နာရမယ့်အချက်လက်တွေနဲ့ကိုက်ညီပြီးကမ္ဘာပေါ်မှာကျန်းမာမှုအရှိဆုံးနိုင်ငံတွေကိုလည်းလေ့လာသူတွေကအညွှန်းကိန်းတွေထုတ်ခဲ့ပါတယ်။အဲ့ဒီထဲမှာထိတ်ဆုံးမှရှိနေတဲ့10နိုင်ငံကတော့စင်ကာပူ၊ဂျပန်၊တောင်ကိုရီးယား၊ထိုင်ဝမ်၊အစ္စရေး၊နော်ဝေး၊အိုက်စ်လန်၊ဆွီဒန်၊ဆွစ်ဇာလန်နဲ့နယ်သာလန်တို့ဖြစ်ပါတယ်။ကျန်းမာရေးအနိုင်ဆုံးနိုင်ငံတွေကတော့ Central African Republic, တောင်ဆူဒန်, Chad, Lesotho, Somalia, Sierra Leone, တရုတ်, Barbados, Bahama နဲ့မြောက်ကိုရီးယားနိုင်ငံတွေဖြစ်ကြပါတယ်။နိုင်ငံပေါင်း189နိုင်ငံကိုအခုလိုလေ့လာမှုတွေပြုလုပ်ခဲ့တာဖြစ်ပြီးအဲ့ဒီထဲမှာမြန်မာနိုင်ငံကတော့အဆင့်121မှာရှိနေပါတယ်ရှင်။
တရင်အချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ဧပြီလ9ရက်နေ့ကတာဝန်ပေးအပ်ခြင်းခံရတဲ့ဩစတြေးလျနိုင်ငံသားရေးဝင်ကြီးဟောင်းဂျူလီဘီရှော့ကသူ့အနေနဲ့ဂုဏ်ယူကြောင်းကုလသမဂ္ဂအထူးညီလာခံကပေးအပ်ထားတဲ့လုပ်ပိုင်ခွင့်အနေနဲ့တာဝန်တွေဒါပြင်လုံခြုံရေးကောင်စီကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တွေကိုကူညီလှုပ်ဆောင်သွားမယ်လို့ပြောဆိုပါတယ်။မြန်မာနိုင်ငံကအွန်လိုင်းလိင်လည်မှုလုပ်ငန်းတွေမှာလူကုန်ကူးခံခဲ့ရတဲ့ဖိလစ်ပိုင်နိုင်ငံသား6ဦးကိုပြန်ခေါ်ယူနိုင်ခဲ့တယ်လို့ဖိလစ်ပိုင်လူဝင်မှုကြီးကြပ်ရေးဌာနကစနေနေ့သတင်းထုတ်ပြန်ပါတယ်။အမျိုးသား4ဦးနဲ့အမျိုးသမီး2ဦးပါဝင်ပြီးဧပြီလ4ရက်နေ့ကပြန်လည်ရောက်ရှိလာတာပါ။သူတို့ဟာ2023ခုနှစ်တုန်းကမြန်မာနိုင်ငံထဲကိုခီးသွားဧည့်သည်တွေဖြစ်ဝင်ရောက်ခဲ့တာဖြစ်ပါတယ်။ Israel Hamas စစ်ပွဲဟာဧပြီလ9ရက်နေ့စနေနေ့မှာ6လအပြည့်ဖြစ်ပါတယ်ဒီစစ်ပွဲဟာ21ရာစုမှာအသေးအပြောက်အများဆုံးစစ်ပွဲတစ်ခုလို့သတ်မှတ်ကြပါတယ်ကုလသမဂ္ဂလူသားချင်းစာနာဆိုင်ရာလက်ထောက်တင်းမှုချုပ် Greenfield ကတော့ဒီစစ်ပွဲဟာလူသားစာနာမှုကိုတစ်ဆပ်ပွဲတဲ့လို့ရလို့ပြောဆိုထားပါတယ်သတင်းချင်းချုပ်တွေကတော့ဒီလောက်ပါပဲဒီကနေ့မနေ့ပဲတန်လွင်အစည်းအဝေးတွေကိုထုတ်လုပ်နိုင်မှုတောင်းဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစည်းအဝေးမှုဖြစ်တောင်းဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ဒီနေ့ငွေနေ့မနေ့ပဲတန်လွင်အစည်းအဝေးတွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်သောတာရှင်များလည်းဘေးရန်တွေကင်းဝေးကြပါစေ